Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February လ၂ရက်အင်္ဂါနေ့ညပိုင်း 9:20 စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်နေပါပြီ။ Line 24 25 51နဲ့ Line မီတာ190ရုပ်ကနေတက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။စီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲတွေဒုတိယနေ့မှာတော့ကုလအထူးကိုယ်စားလှယ်ကစီးရီးယားအစိုးရကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Iowa Caucus လို့ခေါ်တဲ့ Iowa ပြည်နယ်ရင်း Republican Party ရဲ့ပါတီရင်းသမ္မတလောင်းအမည်တင်သွင်းမှုမှာတော့အထက်လွှတ်တော်မှ Ted Cruz ကဘီလီယံနာတထေးကြီး Donald Trump ကိုအနိုင်ရနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။သမရအနေနဲ့ရာထူးကနေထွက်ပြီးနိုင်ငံရေးထဲမှာဆက်လက်ရပ်တည်ဖို့ရှိနေပြီးတော့တိုက်ခန့်အနေနဲ့ရှေ့ဆက်နိုင်ငံရေးခီးကိုဆက်သွားဖို့စီစဉ်ထားတဲ့သဘောရှိနေတဲ့ဆိုတဲ့သတင်းမှကြားမှာတော့
သမရရဲ့နိုင်ငံရေးလုပ်ငန်းစလို့ပြောရင်နှစ်ခုပေါ့ဗျာတစ်ခုကတော့အတိတ်နဲ့ဆိုင်တာပေါ့အဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့9နှစ်တာလုပ်ငန်းကိုလုပ်ခဲ့တဲ့ပုံမှာတော့သမရကြီးကသူလုပ်နိုင်ခဲ့
တယ်ပြန်ကြားရေးဝန်ကြီးဦးရဲ့ထွတ်ပါရှင်အပြည့်စုံကိုတော့မကြာခင်တင်ပြသွားမှာပါဒါအပြင်ဒုတိယအကြိမ်ပြည်သူ့လွတ်တော်ပထမနေ့အစည်းအဝေးသတင်းကိုနိုင်ငံပိုင်သတင်းစာရေးဖော်ပြတာနဲ့ပတ်သက်လို့ပြည်သူတွေကြားဝေဖန်မှုတွေမြင့်တက်နေတဲ့သတင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီလွတ်တော်ကိုယ်စားလှယ်90ကိုအထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငြိမ်းစားအရာရှိတွေတင်နန်းပေးတဲ့သတင်းနဲ့အတူဖာကန့်မြေစာပုံပြိုကျတာကိုသတင်းတပ်ပုံရိုက်နေတဲ့သတင်းထောက်ပေါ်မြေစာပုံပြိုကျလို့ခုချိန်နေပျောက်ဆုံးနေဆဲဖြစ်တဲ့ဆိုတဲ့သတင်းတွေကိုကြားရမှာပါဒုတိယပိုင်းနိုင်ငံဝယ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတရိုက်လေလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှတ်သင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်။ Syria နိုင်ငံတွင်9နှစ်ကြာပြည်ပခန့်တွေအဆုံးသတ်ရေးအတွေ့မရင်ရလာတဲ့တဆင့်ကန်ဆွေးနွေးမှုတွေကတော့ဒီကနေ့အင်္ဂါနေ့မှာဒုတိယနေ့အဖြစ်ချင်းနှင်းဝင်ရောက်ခဲ့ပြီဖြစ်ပြီးနှစ်ဖက်စလုံးတို့ကလည်းစည်ရင်းစည်ရနာမမှန်ကြဘူးလို့အပြန်အလှန်ဆွတ်ဆွဲနေကြပါတယ်။စီးရီးယားနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်ထရာကဒီကနေ့အင်္ဂါနေ့မှာစီးရီးယားသမ္မတဘာရှားအယ်အာဆတ်အစိုးရကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပါတယ်။အတိုက်အခံတွေဆွေးနွေးမှုကနေထွက်ခွာမသွားစေဖို့တစ်ဖက်ကဆွေးနွေးနေရတာမို့မနေ့တနင်္လာနေ့ကစီးရီးယားအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ကိုကုလအထူးကိုယ်စားလှယ်ကဆိုင်းငံ့ခဲ့ရတာဖြစ်ပါတယ်။မနေ့တနင်္လာနေ့ကစီးရီးယားအတိုက်ခံတို့နဲ့နှစ်နာရီကြာတွေ့ဆုံဆွေးနွေးပြီးနောက်တရားဝင်ဆွေးနွေးမှုတွေကိုဆောင်ရွက်နေတယ်လို့မနေ့တနင်္လာနေ့နှောင်းပိုင်းမှာကုလအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်ထရာကကြေညာပါတယ်။မူလကစတင်ဆွေးနွေးဖို့စီစဉ်ထားတဲ့ရက်တဲ့သတင်းတစ်ပတ်တည်တည်နောက်ကျပြီးမှဆွေးနွေးပွဲတွေကိုစတင်ခဲ့ရတာဖြစ်ပါတယ်။အတိုက်ခံအဖြစ်ဘယ်သူတွေကိုစားပြုတင်တယ်လဲဆိုတဲ့အပေါ်ညှိနှိုင်းနေရလို့ဆွေးနွေးပွဲနှောင်းနေခဲ့ရတဲ့အပြင်သဘုံနေထိန်းချုပ်ရာဒေသတွေကိုဝိုင်းရံပိတ်ဆို့ထားတာတွေကိုဖယ်ရှားပေးဖို့နဲ့လေကြောင်းတိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့လည်းအတိုက်ခံဘက်ကတောင်းဆိုပြီးဆွေးနွေးပွဲကိုသဘိမ့်မှောက်ထားတာကြောင့်ဆွေးနွေးပွဲတွေထပ်ပြီးနှောင့်နှေးကြရပါတယ်ရှင
်။ IS အစွန်းရောက်တွေကိုချေမှုန်းရေးနိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေကလမ်းကြောင်းမှန်ပေါ်မှာရှိနေပြီလို့အမေရိကန်နိုင်ငံသားဝန်ကြီး John Kerry ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လစ်ဗျားနဲ့အီရန်နိုင်ငံတွင်တည်ငြိမ်အေဂျင်စီအတွက်အထောက်ပံ့ဖြစ်စေဖို့ဒီထက်ပိုလုပ်ဖို့လိုတယ်လို့လည်းသတိပေးပြောဆိုပါတယ်။နိုင်ငံပေါင်း20လောက်ကိုယ်စားလှယ်တွေနဲ့ IS အစွန်းရောက်တွေကိုတိုးမြင့်ချေမှုန်းရေးဆွေးနွေးကြမဲ့ရောမမျိုးတော်ကဝန်ကြီးအဆင့်ဆွေးနွေးပွဲအဖွဲ့မှာဝန်ကြီး Kerry ကမိန့်ခွန်းပြောဆိုခဲ့တာဖြစ်ပါတယ်။လစ်ဗျားနိုင်ငံရဲ့ရေနံအရင်းအမြစ်အများပြားနဲ့အတူလစ်ဗျားနိုင်ငံတွင်မှနေမျိုးတွေထိန်းချုပ်ထားတဲ့စစ်သွေးကြွတွေရဲ့ NDA ကိုအမေရိကန်နိုင်ငံသားဝန်ကြီးကအထူးအလေးပေးပြောဆိုပြီးဒီအခြေအနေကနေကာကွယ်နိုင်ဖို့အတွက်ညမောင်းအစိုးရတစ်ဖွဲ့စည်းရေးနှီးစပ်တဲ့သဘောတူညီချက်တစ်ခုရဖို့ကလည်းအချိန်ရအောင်မယ်လို့ပြောဆိုခဲ့ပါတယ်။စီးရီးယားနိုင်ငံတွင်ကအခြေအနေတွေကိုဒုတိယကမ္ဘာစစ်နောက်ပိုင်းမကြုံဘူးသေးတဲ့ကပ်ဘေးစိုက်မှုကြီးလို့သုံးနှုန်းပြီးတော့လူသားချင်းစာနာထောက်ထားမှုဆန်ရအထောက်အကူတွေကိုလည်းအောင်စိုက်ကြဖို့ကိုလည်းဝန်ကြီး Kerry ကတိုက်တွန်းသွားပါတယ်။စီးရီးယားနိုင်ငံတွင်အပြစ်ရရေးနယ်မြေတွေကိုဝိုင်းရံပိတ်ဆို့တာတွေကိုအဆုံးသတ်ပြီးလိုအပ်ချက်ရှိနေသူတွေအတွက်အရေးပေါ်အကူအညီတွေပို့ဆောင်ပေးဖို့အတွက်လိုအပ်ချက်တွေကိုနိုင်ငံတွေအနေနဲ့ပြင်းပြင်းထန်ထန်ပြောဆိုဖို့လိုအပ်တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီး Kerry ကပြောဆိုပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စု Iowa Caucus လို့ခေါ်တဲ့ Iowa ပြည်နယ်ရင်း Republican Party ရဲ့ပါတီရင်းသမ္မတလောင်းအမည်တင်သွင်းမှုတွေမှာအထက်လွှတ်တော်အမတ် Ted Cruz ကဘီလီယံနာတထေးကြီး Donald Trump ကိုအနိုင်ရခဲ့ပါတယ်။ Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ဘားမောင်အထက်လွှတ်တော်အမတ် Bernie Sanders တို့ကတော့မရလအတူတူနှိပါရရှိခဲ့ပါတယ်။Texas လွှတ်တော်အမတ် Ted Cruz ကထောက်ခံမဲ28ရာခိုင်နှုန်းရရှိခဲ့ပြီးတနိုင်ငံလုံးအတိုက်အတာနဲ့လူကြိုက်များမှုမှာထိတ်တန့်ပြင်းနေတဲ့ Donald Trump ထက်သုံးမှတ်ခွဲအသာစီးရခဲ့တာဖြစ်ပါတယ်။ ဖလော်ရီဒါအထက်လွှတ်တော်အမမာကိုရူဘီယိုကတော့မဲရလ23ရာခိုင်နှုန်းရရှိခဲ့တာကြောင့်ရီပါဘလီကန်ပါတီရဲ့ပင်မအမခံကိုယ်စားလှယ်တွေကြားမှာဥဆောင်သူဖြစ်လာပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာတော့မဲရလ94ရာခိုင်နှုန်းကိုရေးထွက်ပြီးဟီလာရီကလင်တန်ကဘာနီဆန်ဒါစ်ထက်တသက်မှ2ရာခိုင်နှုန်းလောက်ပဲအသာစီးရနေခဲ့ပြီးအပြတ်အသတ်အနိုင်ရတယ်လို့ပြောလို့မရနိုင်တဲ့အနေအထားမှာရှိခဲ့ပါတယ်။ဒါကြောင့်အိုင်အိုဝါပြည်နယ်တွင်ရွေးကောက်ပွဲစီးမြင်ရအ ਨੇ ဆုံးနယ်မြေ6ခုမှာကိုယ်စားလှယ်ဘယ်သူကိုပေးမလဲဆိုတာနဲ့ပတ်သက်ပြီးခေါင်းပန်းလှန်ရတဲ့အခြေအနေထိရောက်ရှိခဲ့တာပါ။အဲ့ဒီ6ကြိမ်စလုံးမှာဟီလာရီကလင်တန်ကအနိုင်ရရှိခဲ့တာကြောင့်အဆုံးသတ်ရလအနေနဲ့ရာဂိုင်းနှုန်းတိတ်မကွာပေမဲ့ဟီလာရီကလင်တန်ကအနိုင်ရရှိသွားပါတယ်။ဒီနေ့ကြာပြင်းထန်စည်းရုံးမှုတွေအကြီးအကျယ်ခံမှန်ပြောဆိုမှုတွေအပြီးအခုထွက်ပေါ်လာတဲ့ရလတွေကတော့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုဘလောက်ရှိသလဲဆိုတာကိုပထမဆုံးဖော်ထုတ်လိုက်တာလည်းဖြစ်ပါတယ်။
အကနစ္စအရှေ့ပိုင်းဒေသကမတိမငြိမ်ဖြစ်နေတဲ့ဒေသအတွင်းမှာအမေရိကန်ရဲ့ထောက်ပံ့တဲ့လေကြောင်းတိုက်ခိုက်မှုတွေဆင်နွှဲနေတာမှာ IS အစွန်းရောက်တည်းရဲ့ရေဒီယိုအသံလွှင့်ရုံအင်တာနက်ဆက်သွယ်ရေးနဲ့တခြားဆောက်အုံတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့အင်္ဂါနေ့မှာပြောဆိုပါတယ်လေကြောင်းတိုက်ခိုက်မှုအတွင်းနိုင်ငံဟာခရိုင်အတွင်းက IS အစွန်းရောက်တည်းရဲ့ Voice of Caliphate အသံလွှင့်ဌာနရဲ့ဝန်ထမ်း9ယောက်အပါအဝင် IS အစွန်းရောက်တိုက်ခိုက်ရေးသမား29ဦးသေဆုံးခဲ့တယ်လို့ခရိုင်ပြောခွင့်ရအတူလာကိုဂရနီက VOA ကိုပြောပါတယ်မနေ့တနင်္လာနေ့နေကင်းပိုင်းစစ်စင်ရင်းနဲ့ပတ်သက်လို့အသေးစိတ်ချက်လက်တွေကိုထုတ်ဖော်တဲ့အချိန်မှာပဲ VOA ကိုပြောဆိုခဲ့တာဖြစ်ပါတယ် IS အစွန်းရောက်တွေဌာနချုပ်ဖြစ်ဖွင့်ထားတဲ့တောင်ထူထက်တဲ့အချင်းအရက်ကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါ IS အစွန်းရောက်တွေကအချင်းအရက်မှာအခြေစိုက်ပြီးတော့အာဖဂန်နစ္စတန်နိုင်ငံတွင်ဩဇာအာဏာချက်ထွင်မှုနဲ့တိုက်ခိုက်မှုတွေဖော်ဆောင်မှုအတွက်ကြိုးစားနေတာဖြစ်ပါတယ်လေကြောင်းတိုက်ခိုက်မှုနဲ့ IS အစွန်းရောက်တည်းရဲ့အတန်းလွင့်ထုံးလွှင့်ချက်တွေကိုရဆိုင်သွားစီတယ်ဆိုတာကိုအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကလည်းအတည်ပြုပါတယ်။ပြီးခဲ့တဲ့3လအတွင်း IS အစွန်းရောက်တည်းရဲ့ FM ရေဒီယိုအတန်းလွင့်ဌာနကနေနေ့စဉ်2နာရီအစီအစဉ်တွေလွှင့်ထုတ်ခဲ့တယ်လို့နိုင်ငံဟာဒေသခံတွေနဲ့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မနေ့တနင်္လာနေ့ညနေခင်းကစလို့အတန်းလွင့်ချက်တွေရဆိုင်သွားတယ်လို့သူတို့ကပြောပါတယ်။အချင်းနေသားမှာအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးတိုက်ခိုက်မှုနှစ်ခုကိုဆောင်ရွက်ခဲ့တယ်လို့အမေရိကန်စစ်တပ်ပြောခွင့်ရတဦးဖြစ်တဲ့ဗိုလ်မှူးကြီးမိုက်ကယ်လော်ဟွန်က VOA ကိုအတည်ပြုပါတယ်အစ္စလာမစ်အစွန်းရောက်အဖွဲ့ IS အဖွဲ့ဘက်ကတော့အာဖဂန်ရုပ်သေးအစိုးရကရေဒီယိုအသံလွှင့်ဌာနကိုဖျက်ဆီးလိုက်တယ်ဆိုတဲ့ပြောဆိုချက်ကို IS အဖွဲ့ရဲ့ Voice of Caliphate ဘက်ကအခိုင်အမာပယ်ချတယ်လို့ Twitter မှာရေးသားထားပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်။အမေရိကတိုက်မှာလူ၄သားလောက်ရောဂါကူးစက်လာနိုင်တဲ့ Zika virus ပိုးပြန့်ပွားတာကိုကူညီနိုင်ဖို့အတွက်ရန်ပုံငွေတွေသုံးဆွဲဖို့အရေးပေါ်ပန်ကြားချက်တရက်ကိုနိုင်ငံတကာကြက်ချင်ဒီအဖွဲ့ကထုတ်ပြန်လိုက်ပါတယ်။ဒေတာရင်းဒီပြဿနာကိုဖြေရှင်းတဲ့နေရာမှာအကူအညီပေးဖို့အတွက်အမေရိကန်ဒေါ်လာ2.3သန်းပေးဖို့နိုင်ငံတကာကြက်ချင်ဒီနဲ့လာချမ်းဒီအဖွဲ့တွေကပန်ကြားလိုက်ပါတယ်။ဇီကာဗိုင်းရပ်စ်ကြောင့်ကလေးတငယ်တွေဟာမိုက်ခရိုဆဖီလီလို့ခေါ်တဲ့အုံနှောက်သေးခေါင်းသေးအုံနှောက်အာယုံချွတ်ယွင်းမှုရောဂါတွေဖြစ်ပေါ်လာနေတယ်လို့မှတ်ယူနေကြပါတယ်။ဇီကာဗိုင်းရပ်စ်ရောဂါပိုးပြန့်နှံ့မှုဟာတစ်ကမ္ဘာလုံးအရေးပေါ်အခြေအနေဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတနင်္လာနေ့မှာကြေညာပါတယ်။ဒီနေ့အတွင်းလူပေါင်း၄သန်းလောက်အထိဒီဗိုင်းရပ်စ်ပိုးကူးစက်ခံရနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကခန့်မှန်းထားပါတယ်။ဇန်နဝါရီလကုန်အထိဇီကာဗိုင်းရပ်စ်ပိုးဟာနိုင်ငံပေါင်း24နိုင်ငံမှာဖြစ်နေတယ်လို့လည်းအတည်ပြုပါရယ်။အခုချိန်ထိတော့ဒီဗိုင်းရပ်စ်ပိုးကိုကုသနိုင်တဲ့ဆေးဝါးမရှိသေးပါဘူးရှင်
။အီရန်နိုင်ငံမှာ2009ခုနှစ်အတွင်းပျောက်ဆုံးခဲ့တဲ့အမေရိကန် FBI ဝန်ထမ်းဟောင်းရောဘတ်လေဗင်ဆန်ကိုရှာဖွေရေးဆောင်ရွက်ချက်တစ်ခုအနေနဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI က Fossey Brothers ကနေ Facebook ဆောင်မျက်နှာတစ်ခုကိုဖွင့်လှစ်လိုက်ပါရယ်။Robert Levinson ကိုပြန်ရရေးသတင်းအချက်အလက်တွေပေးနိုင်သူကိုဒေါ်လာ5သန်းစုကြီးအဖြစ်နဲ့အမေရိကန်အစိုးရကကမ်းလှမ်းထားတာပါ။ဒါပေမဲ့သူပြောဆုံးနေမှုနဲ့ပတ်သက်ပြီးဘယ်နေရာမှာဘလို့အခြေအနေမျိုးရှိနေလဲဆိုတာကတော့ပဟေလိဆန်ဆန်ရှိနေသေးပါ။ FBI ကဖွင့်လှစ်လိုက်တဲ့ Fossey Brothers ကနေ Facebook စာမျက်နှာမှာတော့ Kish Jones ကိုထွက်ခွာသွားပြီးနောက်ပျောက်ဆုံးခဲ့တဲ့ Robert Levinson ရဲ့ဓာတ်ပုံတွေကိုစာရင်းနဲ့ရှင်းလင်းဖော်ပြထားပါတယ်။ ရောဘတ်လေဗင်ဆန်နဲ့ပတ်သက်တဲ့တဲလွန်စာရှိသူတွေအနေနဲ့ပေးထားတဲ့တယ်လီဖုန်းကိုနံပါတ်ကိုပဲဖြစ်ဖြစ် website ကိုပဲဖြစ်ဖြစ်ကိုဘယ်သူဘယ်ဝါဆိုတာကိုဖော်ပြစရာမလိုပဲသတင်းပေးနိုင်တယ်ဆိုတာကို Facebook post ဒီမှာရှင်းပြထားပါတယ်ဇန်နဝါရီလ15ရက်နေ့ကစလို့ပထမဆုံး Facebook post ကိုစတင်ပြီးဒီကနေ့အထိဒီ page ကို like လုပ်ထားသူပေါင်း1800ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံရဲ့စီးပွားရေးမြို့တော်ကရာချီမှာနိုင်ငံပိုင်အမျိုးသားလေချောင်းလိုင်းကိုပုဂ္ဂလိကပိုင်ဖြုတ်လုပ်မယ့်အစီအစဉ်ကိုကန့်ကွက်ဆန္ဒပြမှုတွေကအကြမ်းဖက်မှုအသွင်ဆောင်ခဲ့ပြီးဒီကနေ့အင်ကာနေမှာတော့ဆန္ဒပြသူတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားထိတ်တိုက်တွေ့ခဲ့ကြပြီးအ ਨੇ ဆုံး2ယောက်သေဆုံးအများအပြားလည်းထဏ်ရာရခဲ့ပါတယ်ပါကစ္စတန်နိုင်ငံတကာလေကြောင်းလိုင်း PIA ဌာနချုပ်ရှီယာလေစိတ်ကိုချီတက်နေချတဲ့လူအုပ်ကိုတားဆီးဖို့အရန်တပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တယ်လို့လူမှုချီတက်ပွဲစီစဉ်သူတွေကစွပ်စွဲပြောဆိုပါတယ်။တည်ဆုံးသူနဲ့ဒဏ်ရာရသူတွေဟာပုဂ္ဂလိကပိုင်ပြောင်းမှုစီစဉ်ခံနေရတဲ့အမျိုးသားလေကြောင်းလိုင်းဝန်ထမ်းတွေဖြစ်ပါတယ်။ကရာချီမြို့ကဂျင်နိုင်းနိုင်ငံတကာလေစိတ်ကိုချင်းကတ်လာတဲ့ချီတက်လာသူတွေကိုတားဆီးဖို့ရဲတွေဘက်ကမိသက်ပိုက်တွေနဲ့မျက်ရည်ယိုပုံတွေကိုအသုံးပြုခဲ့ပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကပြစ်ခတ်ခဲ့တယ်ဆိုတာကိုတော့အကြီးတန်းရဲအရာရှိကမ်ရာဖာဇယ်ကညင်းဆိုပါတယ်နိုင်ငံပိုင်အမျိုးသားလေချောင်းလိုင်း PIA ရဲ့ယာနဲ့ချီတဲ့ဝန်ထမ်းတွေကပုဂ္ဂလိကပိုင်ပြောင်းမဲ့အစီအစဉ်ကိုသတင်းပတ်တွေနဲ့ချီဆန့်ကျင်ဆန္ဒပြနေကြတာဖြစ်ပါတယ
်ဥရောပတလောတရုတ်ရဲ့စီးပွားရေးအခြေချမှုကအတော်တန်နေရာရလာတာကြောင့်ဥရောပတိုက်အတွင်းတရုတ်စိုးရရဲ့ခြေလှမ်းပေါ်မှာစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်ဒီလပိုင်းအတွင်းမှာပဲတရုတ်ကုမ္ပဏီတွေကဗြိတိန်နိုင်ငံတွင်းကနျူကလ িয়ার ဆက်ရုံတစ်ခုတည်ဆောက်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြသလိုဂရိစကန်တစ်ခုရဲ့ရှယ်ယာအများစုကိုလည်းဝယ်ယူခဲ့ပါတယ်။နောက် EBRD လို့ခေါ်တဲ့ပြည်내တည်ဆောက်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာဥရောပဘဏ်မှလည်းပါဝင်လာခဲ့ပါတယ်။ပေါ်တူဂီဘောလုံးဖွဲ့ချုပ်နဲ့လည်းငွေကြေးထောက်ပံ့ရေးမနေ့တင်းလာနေ့ကတရုတ်ကုမ္ပဏီတစ်ခုတို့သဘောတူလက်မှတ်ရေးထိုးလိုက်တဲ့ကိစ္စဟာလည်းအငင်းပွားစရာဆောင်ရွက်ချက်တစ်ခုဖြစ်လာပါတယ်။သဘောတူညီချက်အရပေါ်တူဂီဘောလုံးအဖွဲ့ချုပ်အနေနဲ့သူ့ရဲ့ဘောလုံးအသင်းဆက်တဲ့မှာတရုတ်ကစားသမားတဦးစီထည့်ပြီးကစားခွင့်ပေးရမှာဖြစ်ပါတယ်။ဒီဆက်ကြောင့်ပေါ်တူဂီဘောလုံးအဖွဲ့ချုပ်တာဝန်ရှိသူတချို့နဲ့ကစားသမားတချို့ရဲ့စန့်ကျင်ကန့်ကွက်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။တရုတ်ရဲ့အန်တီမာယီမန်ချက်ကတော့ဥရောပတိုက်အတွင်း One Belt One Road OBOR အစီအစဉ်လို့ခေါ်တဲ့တခုစီးသောရန်ဝန်တခုစီးသောလမ်းကြောင်းအစီအစဉ်ယီမန်ချက်တိုးချဲ့ခြင်းလည်းဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညဘက်ထိတ်တန့်ရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်သမရအနေနဲ့ရာထူးကနေထွက်ပြီးနိုင်ငံရေးထဲမှာဆက်လက်ရပ်တည်ဖို့ရှိနေပြီးအတိုက်ခံအနေနဲ့ရှေ့ဆက်နိုင်ငံရေးခီးကိုဆက်သွားဖို့စီစဉ်ထားတဲ့သဘောရှိနေပါတယ်။သမရတက်တန်းတလျှောက်လှုပ်ဆောင်နိုင်ခဲ့ခြင်းမရှိသေးတဲ့အလုပ်တွေကိုလာမယ့် NLD ပါတီဖွဲ့စည်းမယ့်အစိုးရတစ်ကလှုပ်ဆောင်လာရင်လက်တွဲကူညီပေးသွားဖို့ရှိတယ်ဆိုပေမဲ့လူနည်းစုဖြစ်တဲ့ကြန့်ခိုင်ရေးပါတီကနေထောက်ပြဝေဖန်မှုတွေလှုပ်သွားဖို့ရှိနေတယ်လို့သမရပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောဆိုလိုက်ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါရရှင်။
ဟုတ်ကဲ့ပါဒီကနေ့ VOA ကနေတွေ့ဆုံမိ мян ခဲ့မှာဝင်ကြီးဦးရဲထွတ်ကအခုလိုပြောဆိုခဲ့တာပါသမရအနေနဲ့ယာရုကနေငြိမ်းစားယူပြီးကြန့်ခိုင်ရေးပါတီကိုပြန်လည်ဥဆောင်သွားဖို့ရှိနေပြီးနိုင်ငံရေးကိုဆက်လက်လှုပ်ဆောင်သွားဖို့ရှိကြောင်းသမရတာဝန်ရနာပြီးလှုပ်ဆောင်မဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဦးရဲထွတ်က VOA ရဲ့မိ мян မှုကိုအခုလိုဖြေကြားခဲ့ပါတယ
်သမရရဲ့နိုင်ငံရေးလုပ်ငန်းစဉ်လို့ပြောရင်နှစ်ခုပေါ့ဗျာတစ်ခုကတော့အတိတ်နဲ့ဆိုင်တာပေါ့အဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့9နှစ်တာလုပ်ငန်းကိုလုပ်ခဲ့တဲ့ပုံမှာတော့သမရာကြီးကသူလုံနိုင်ခဲ့သမျှကိုသူဂုံယူတယ်။အဲသူမလုံနိုင်တဲ့လုပ်ငန်းတွေကိုတော့နောက်ဆိုးကဆက်လုပ်နိုင်ဖို့အတွက်သူကူညီဖို့အသင့်ရှိတယ်။ဒါကတော့တပိုင်းပေါ့။နောက်တစ်ပိုင်းကတော့ပါတီနဲ့ပတ်သက်တဲ့အပိုင်းပေါ့။ပါတီရဲ့အနာဂတ်ပေါ့။အဲ့တော့ကျွန်တော်ကပါတီဝင်ဟုတ်တဲ့အတွက်ကြောင့်မလို့ပါတီရဲ့လုပ်ငန်းစဉ်အသေးစိတ်တော့မသိဘူး။တော်တော်ရေဘွားဖြစ်ပြောရင်တော့ဒီသူသမရာရာသူကိုလွှဲပြောင်းပြီးတဲ့အခါမှာပွဲစည်းပုံအခြေခံဥပဒေကန့်သက်ခြင်းမရှိတော့ကြောင့်မလို့သမရာကြီးဒီပါတီကိုသူပြန်တော်လို့ရပြီ။ပါတီကိုပြန်တော်ပြီးတဲ့အခါမှာတော့ပါတီကိုပြန်လဲဖွဲ့စည်းတည်ဆောက်ဖို့အတွက်သူဘယ်ခန့်ကဏ္ဍပါဝင်မယ်ဆိုတော့သူတို့ပါတီထဲမှာပဲဆုံးဖြတ်မှာပေါ့
မကြခင်မှာ NLD ပါတီကနေရွေးချယ်တော့မယ်အစိုးရအတွက်ကအုပ်ချုပ်တော့မယ်မြန်မာနိုင်ငံရေးထဲမှာသမရဦးသိန်းစိန်အနေနဲ့အတိုက်ခံဘက်ကနေရက်တီဖို့ရှိမရှိဆိုတာကိုတော့ဥယေထွတ်ကခုလိုပြောဆိုခဲ့ပါတယ
်အဲ့ဒီဟာနဲ့ပတ်သက်လို့ဗျာဟိုသမရကြီးကလည်းတကယ်ကြတော့ तू ကဟိုကျွန်တော်တို့မတုံးဖြစ်လို့သားကျွန်တော်တို့ကအတိုက်ခံဆိုတဲ့စကားသုံးလို့မယ်အတိုက်ခံဆိုတဲ့စကားတော့တကယ်ကြတော့သမရကြီးလည်းမတုံးချင်ပါဘူးသူ့အနေနဲ့ကတော့ပြည်ခံပြုပါတီဒီအနေစုဖြစ်သွားတယ်ဒါပေမဲ့လွတ်တော်အတွင်းမှာဟလာအလုံးတွေအကျိုးရှိမဲ့ကိစ္စမျိုးဆိုရင်ဒါမျိုးသားဒီမိုစီဖွဲ့ချုပ်နဲ့ပူးပေါင်းလုပ်မယ်တကယ်လို့ဝေဖန်ထောက်ပြဖို့လိုအပ်တယ်ဆိုလို့ချင်းလဲကျွန်တော်တို့အပြုသဘောဆောင်တဲ့ ဝေဖန်ထောက်ပြမှုတွေလုပ်မယ်လို့သူဆုံးဖြတ်ထားဖို့ရပါတယ်။အဲ့ဒီတိုင်းပဲကျွန်တော်ထင်တယ်ပြည်ခင်ဗျပါတီကလည်းအဲ့ဒီတိုင်းပဲရပ်တည်သွားမယ်လို့ပုံမှန်ရှိတယ
်။လက်ရှိမှာ NLD ပါတီကအစိုးရဖွဲ့စည်းပါကပြန်ကြားရေးဝန်ကြီးဌာနကိုဖြုတ်သိမ်းဖို့ရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီပုံမှာတော့ပြန်ကြားရေးဝန်ကြီးဌာနရှိသင့်မရှိသင့်ဆိုတာနဲ့ပတ်သက်ပြီးဥယျာဉ်ထုကိုမေးမြန်းစင်မှာဥယျာဉ်ထုကခုလိုပြောဆိုလိုက်ပါတယ်
။ပြန်ကြားရေးဝန်ကြီးဌာနဆိုတဲ့လုပ်ငန်းတော်ဝန်များကအစိုးရအတွက်သတင်းထုတ်ပြန်ပေးတာအပြင်ကိုစာပေပိတ်မှန်လို့လုပ်ငန်းမျိုးတွေလည်းပါတယ်။နောက်ပြီးကျွန်တော်တို့ဒီအစိုးရရဲ့စာရွက်စာတမ်းတွေပုံနှိပ်ပေးတဲ့လုပ်ငန်းတွေအားလုံးလည်းပါတယ်။အဲ့တော့ဒီကနေ့ခုပြောနေကြတာကတော့ပြန်ကြားရေးဝန်ထမ်းတော်လို့ပြောတဲ့အခါမှာဒီမြမတန်နဲ့ရုံမြင့်တန်ကြားရဲ့သတင်းစာနဲ့ဆောင်ရွက်ပွဲမျိုးလို့ပြောနေတာပေါ့။အဲ့တော့ကျန်တဲ့လုပ်ငန်းတွေလည်းရှိသေးတယ်။အဲ့တော့နောက်တက်လာမယ့်အစိုးရအနေနဲ့ကတော့အဲ့ဒီခြေတွေကိုတစ်ခုထည့်ပြီးစဉ်းစားဖို့လိုလာပေါ့။မိမိရဲ့မူဝါဒအချက်လက်တွေကိုပြည်သူ့စီရောက်ဖို့အတွက်မီဒီယာကိုတော့တောင်းရမှာပေါ့။အဲ့တော့အဲ့မီဒီယာကိုတောင်းတဲ့အခါမှာအမေရိကန်နိုင်ငံလိုပဲပုဗ္ဗလိကမီဒီယာတွေကိုအားဖြုတ်ပြီးတော့တောင်းမလား။မြန်မာနိုင်ငံလိုမီဒီယာခြေတွေမျိုးမှာနိုင်ငံပိုင်းမီဒီယာကိုအများပြည်သူဝန်ဆောင်မှုမီဒီယာဖြစ်ပြောင်းလဲပြီးသုံးမလားဆိုတော့နောက်ဆိုးကဆုံးဖြစ်မှာပေါ့ကျွန်တော်ဒီနေ့ကတော့ဒီအများပြည်သူဝန်ဆောင်မှုမီဒီယာအနေနဲ့ဆက်ပြီးတော့ရှိတဲ့နောက်အစိုးရရဲ့ခုနစာပေမှာလုပ်ငန်းတွေဘာတွေကိုလဲဝန်ကြီးဌာနအနေနဲ့မဟုတ်တော့မှတရားအဖွဲ့အစည်းတွေအနေနဲ့ဆက်ထားတဲ့နေလို့မြင်တယ်ဒါကတော့ကျွန်တော်ရဲ့ပုံကိုရေးယူစားပေါ့
သတင်းမီဒီယာတွေရဲ့စာနာထောက်ထားမှုကိုယာပြီးဖြစ်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လက်ရှိအစိုးရထက်ကောင်းမွန်တဲ့မီဒီယာဆက်ဆံရေးကိုတည်ဆောက်ဖို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကအခုလိုတိုက်တွန်းလိုက်ပါသေးတယ
်။တို့အနေနဲ့ကကျွန်တော်တို့ဆိုင်ရင်မီဒီယာနဲ့ဆက်ဆံရေးမှာအခြေအနေကောင်းတွေအများကြီးရှိတယ်လေ။ကျွန်တော်ပုံမှန်တန်တရားတွေရှိတယ်၊မယုံကြည်မှုတွေရှိတယ်၊ကျွန်တော်ပြောသမျှအားလုံးကိုတန်တရားစိတ်နဲ့ချဉ်းကပ်တာတွေရှိတယ်။ဒါပေမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်မှာကျတော့တို့ဒီတာဝန်မယူခင်တည်းကစာနာထောက်ထားမှုဆိုတဲ့အာသာချက်ကိုရထားပြီးသား။အဲ့တော့အဲ့ဒီအာသာချက်ကိုကောင်းကောင်းအသုံးချပြီးတော့မှမီဒီယာတွေနဲ့ကျွန်တော်တို့ဒီမှန်ကန်တဲ့ပွင့်လင်းတဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ဖို့လိုတယ်လို့ပဲကျွန်တော်အကြံပြုချက
်။ဒီပြင်ဝင်ကြီးဦးရထွတ်ကသတင်းမီဒီယာတွေအနေနဲ့ NLD ပါတီကနေတင်မြှောက်မဲ့အစိုးရတဲ့လက်ထက်မှာဗတ်မလိုက်ပဲဝေဖန်ထောက်ပြစီခြင်းကြောင့်ဒီလိုဝေဖန်မှုတွေထွက်ပေါ်လာခဲ့ရင်လည်းပြည်သူတွေဘက်ကလက်ခံနိုင်မလားဆိုတာကလည်းသတင်းမီဒီယာတွေအပေါ်မှာစိန်ခေါ်မှုတစ်ရပ်ဖြစ်နေတယ်လို့သူကပြောဆိုလိုက်ပါတယ်ရှင်
။မမေခါတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညအဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခရော်လွတ်တော်ဆိုင်ရာသတင်းဖက်အလဲပေးချင်ပါတယ်။ဒုတိယအကြိမ်ပြည်သူ့လွတ်တော်ပထမနဲ့အစည်းအဝေးသတင်းကိုနိုင်ငံပိုင်သတင်းစာရိကဖော်ပြတာနဲ့ပတ်သက်ပြီးပြည်သူတွေကြားမှာဝေဖန်တာတွေမြင့်တက်နေပါတယ်။ပုဂ္ဂလိကသတင်းစာရိကတမိုင်းဝင်တဲ့နေ့တမိုင်းတွင်တဲ့နေ့အဖြစ်သက္ကန္တနာသတ်မှတ်ဖော်ပြနေကြချိန်မှာအစိုးရပိုင်သတင်းစာရိကအကျဉ်းချုပ်ဖော်ပြတာဟာအစိုးရရဲ့အမြင်တဘောထားကိုထင်ဟပ်စေပြီးအနာဂတ်အတွက်မကောင်းတဲ့အလားအလာအဖြစ်သုံးသပ်တာတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါရစေ။
ဟုတ်ကဲ့2015ခုနှစ်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့ NLD ပါတီကလာမယ့်လွှတ်တော်တည်တံ့ကိုဥဆောင်မဲ့အခြေအနေဟာလူထုအကြားမှာလေးထားစရာသတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်။တနင်္လာနေ့ကစတင်ကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးသတင်းကိုပုဂ္ဂလိကပိုင်သတင်းစာတွေကသတင်းစာမျက်နှာဖုံးမှာစာမျက်နှာတစ်ဝက်လောက်ဓာတ်ပုံတွေတုံးပြီးဖော်ပြခဲ့ကြပေမဲ့အစိုးရပိုင်သတင်းစာတွေမှာတော့ဓာတ်ပုံအသုံးပြုတာမရှိသလိုဓာတ်ပုံနဲ့ဖော်ပြရမှာလဲတာမန်ပုံသေးနဲ့ဖော်ပြတဲ့အပေါ်ဝေဖန်ခဲ့ကြတာဖြစ်ပါတယ်။အစိုးရပိုင်သတင်းစာတွေမှာဖော်ပြရတဲ့နဲ့ပတ်သက်ပြီးစာရေးဆရာတင့်တော်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။အများကြီးလူအလုံးရဲ့သဘောဆန္ဒနဲ့ပေါ့နော်။တိုင်းပြည်ကြီးကိုလူသိတဲ့နဲ့တည်တော့မယ်ဆိုရင်ပေါ့နော်။အဲ့တော့သူတို့လူကောင်းတွေကပြိတ်ပြီးတော့တတိလူလို့ပဲကျွန်တော်ပြောချင်တာပါပဲ
။ပြည်ရင်းတို့ပုဂ္ဂလိကသတင်းစာတစ်ဆောင်ဖြစ်တဲ့ The Voice သတင်းစာ Editor ချုပ်ဦးကျော်မင်းစွေကတော့အသွင်ကူးပြောင်းရေးကာလမှာစိတ်သဘောထားကြီးကြောင်းပြသဖို့လိုအပ်မယ်လို့ထောက်ပြပါတယ်။
ကအင်မတန်ကြီးကျယ်တဲ့ဒါသမိုင်းမှတ်တမ်းတစ်ခုလေဒါတရည်တည်ဖော်ပြနေတာပေါ့ဆိုရအဖွဲ့တစ်ခုအောက်မှာရှိတဲ့ဝန်ကြီးဌာနတစ်ခုဟာဝန်ကြီးဌာနတစ်ခုရဲ့လုပ်ပုံကံပုံပြောပုံဆိုပုံဒါတွေအလုံးဟာဆိုရအဖွဲ့ကူစားပဲလေတကယ်တမ်းပြောရရင်တာဝန်လုပ်ငန်းတွေပြီးဆုံးတာနေမှာပို့ပြီးတော့ကျွန်တော်တို့ကစိတ်ကောင်းစိတ်နာကောင်းရှိကြောင်းပြဖို့လိုတာပေါ့နော်ဒီလိုအခုပြောင်းကာလာမိမှာတနေ့ကလောက်ရင်းရင်းသားသားဖြစ်ဖို့ကိုယ့်ဘက်ကစိတ်ကောင်းစိတ်နာကောင်းတဘောတာကြီးကြောင်းပြဖို့လိုမယ်လို့ထင်တယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့အင်မတန်ဝေဖန်ပြောဆိုရတိစားဖြစ်ပေါ်နေနောက်ကဂုံဒိတ်ခါပိုင်းဆိုင်ရာမှာတော်တော်လေးကြိုးကြဖြစ်ပေါ်မှာပေါ့နော်
မြန်မာနိုင်ငံစာနယ်ဇင်းတပ်မကဥဆောင်သူတဦးဖြစ်တဲ့ဥဆော်သက်ထွေးကသူ့အမြင်ကိုအခုလိုပြောပါတယ
်ဒီဘောက်ကမှာအနိုင်ရရှိတဲ့ပါတီကိုအနာတွဲပြောင်းပေးရတော့မယ်ဆိုပေမဲ့လေအဲ့ဒီသတင်းစာကို40ချမှတ်တဲ့သူတွေရောအဲ့ဒီသတင်းစာကိုထိုင်တွယ်နေတဲ့သူတွေကအနာရှိအဝန်းဝိုင်းပါတစ်ပေါင်းများစွာကျင်နေခဲ့တဲ့သူတို့ရဲ့ဒီ mindset တွေကတော့ချက်ချင်းချင်းဝရမင်းသေးဒါကြောင့်မလို့တို့ရဲ့အတ္တရဲ့အလေးစားချက်တွေနဲ့ကျွန်တော်တို့ဥပဒေတွေကို ပြည့်စက်နေအောင်လုပ်ဖြစ်တာပေါ့အခုတော့ကျွန်တော်တို့ဒီပြည်သူ့လွတ်တော်စတင်ကျင်းပတာကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်အတွက်အရေးကြီးတဲ့အလဲအကြောင်းကြီးနေ့ဖြစ်တယ်လို့ပြည်သူလူထုနဲ့ပုံမီဒီယာမီဒီယာတွေကခံယူထားပေးမယ်အစိုးရမီဒီယာတွေကဒါဒီအနာရစနစ်ရဲ့ချုပ်ငင်းသွားတော့မယ်အရေးကြီးတွေပဲဆိုတော့ခံစားမှုတွေရှိနေတယ်ဒါပေါ့ဒါကြောင့်မလို့လို့အနေချင်းပဲဖော်ပြတယ်လေစစ်ဆောက်ပါတယ်
ဒီလိုမပြောင်းလဲသေးတဲ့အခြေအနေကြောင့်ဖြစ်ပေါ်လာနိုင်တဲ့အလားအလာကိုဥဇော်သက်ထွေးကအခုလိုသုံးသပ်ပါတယ
်။ဒီခင်းချင်းကိုချက်ချင်းလက်မခံနိုင်သေးတဲ့အခြေအနေတရားကတော့ထင်ရှားပေါ်လွင်နေတယ်။အဲဒီအင်အားစုနဲ့ကျွန်တော်တို့ဒီဒီမိုကရေစီတည်ပြုပြင်ပြောင်းလဲတဲ့အင်အားစုရဲ့ကြားမှာရှိနေတဲ့ကျွန်တော်တို့လွန်ဆွဲပွဲတွေကတော့ဒီလာမယ့်ကျွန်တော်တို့အစိုးရတည်ထောင်ပြန်မှာဆက်လက်တွေ့မြင်အောင်မယ်လို့ကျွန်တော်ယူဆပါတယ်။
ဒီလိုဝေဘာနာရီနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးရဲထွတ်ကသူ့ရဲ့ Facebook စာမျက်နှာပေါ်မှာတော့2014ခုနှစ်သူတာဝန်ယူပြီးနောက်ပိုင်းမှာသတင်းစာတွေကိုအသွင်ပြောင်းခဲ့ကြောင်းနဲ့လွတ်တော်သတင်းတွေကိုမျက်နှာဖုံးမှာတင်တဲ့အစင်လာကိုဖျက်သိမ်းခဲ့ကြောင်းရှင်းလင်းထားပါတယ်2012ခုနှစ်ပထမအကြိမ်ပြည်သူ့လွတ်တော်အစည်းအဝေးတွေစတင်ချိန်ကတော့အစိုးရပိုင်းသတင်းစာတွေမှာမျက်နှာဖုံးဖြင့်ဓာတ်ပုံသတင်းဖြင့်ဖော်ပြခဲ့တယ်လို့လွတ်တော်ဥက္ကဋ္ဌရဲ့မိန့်ခွန်းတွေကိုလည်းပြည့်ပြည့်စုံစုံဖော်ပြခဲ့ပါတယ
်။ကိုမိုးစောတင်ပြသွားတော့ပါရှင်။လွတ်တော်ကိုယ်စားလှယ်တွေတင်နန်းတဲ့သတင်းတစ်ဆက်တည်းတင်ပြပါဦးမယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းသူရဦးရွှေမန်းရဲ့ဆက်သွယ်ညှိနှိုင်းပေးမှုအရပြည်내ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လွတ်တော်ကိုယ်စားလှယ်50ကိုအထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငြင်းစားအရာရှိတွေကနေပြည်တော်မှာတပတ်တာတင်နန်းပေးခဲ့ပါရယ်။တင်နန်းဆင်ပွဲကိုဥက္ကဋ္ဌတောင်ဆန်းစုကြည်ကလာရောက်စကားပြောဆိုခဲ့တယ်လို့သူရဦးရွှေမန်းကလည်းကိုယ်စားလှယ်တွေသိချင်တဲ့မိခွန်းတွေကိုဖြေချခဲ့တယ်လို့ဒီတင်နန်းကိုတက်ရောက်ခဲ့တဲ့ကိုယ်စားလှယ်တွေကပြောပါရယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကနေပြည်တော်ကနေသတင်းပေးပို့ထားပါရယ်ရှင်။
လာမယ့်လတွေအတွင်းတိုင်းပြည်ကိုပြောင်းလဲအုပ်ချုပ်ရတော့မယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အခုပြောင်းကာလမှာပြင်ဆင်မှုတွေတရှိန်ထိုးလုပ်နေပါတယ်။ပြည်သူ့လွတ်တော်အမျိုးသားလွတ်တော်ကိုတက်ကြမယ့်လွတ်တော်ကိုယ်စားလှယ်တွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလွတ်တော်ဆိုင်ရာတင်နန်းတွေပြီးခဲ့သလိုပြည်နယ်နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တွေကိုလည်းပြီးခဲ့တဲ့အပတ်ကစလို့အုပ်ချုပ်ရေးဆိုင်ရာတင်နန်းတွေနေပြီးတော့မှပြီးခဲ့ပါတယ်။ပြောင်းစွလွတ်တော်နိုင်ငံကဟောင်းသူရဦးရှိမန်းရဲ့ဆက်သွယ်ပေးချက်နဲ့ပြည်နယ်နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်48ယောက်ကိုအထွေထွေအုပ်ချုပ်ရေးဦးစီးဌာနကငင်းစားရရှိတွေကတပတ်ကြာတင်နန်းပေးခဲ့ပြီးဒီကနေ့နေပြည်တော်လွတ်တော်ဝင်မှာတော့တင်နန်းဆင်ပွဲကျင်းပခဲ့တယ်လို့ရန်ကုန်တိုင်းဒေသကြီးလွတ်တော်တာကိတန်းမြို့နယ်မဲဆန္ဒနယ်တစ်ကလွတ်တော်ကိုယ်စားလှယ်လက်ဖြစ်ဒီတင်နန်းကိုတက်ရောက်ခဲ့သူတူလည်းဖြစ်တဲ့ဦးနိုင်ငံလင်ကဘူယိုရေးကိုပြောပါရစေ
။အုပ်ချုပ်ရေးနဲ့ပတ်သက်တဲ့ဟာတွေတင်နန်းပေးရမှာပါ။ယောက်50လောက်ရှိတယ်။တင်နန်းတော်ကိုလည်းအဓိကတော့ဒီကျွန်တော်တိုက်တဲ့ပြည်နယ်ရောက်တဲ့အခါကျရင်ကျွန်တော်တို့လုံးဝမဲ့လုပ်လို့ပေါ့နော်အဲ့ဒါတွေနဲ့ပတ်သက်မဲ့အရာတွေတော့ကျွန်တော်သိကြတဲ့အရာတွေအဓိကမေးခိုင်းတာစီဒါပဲအဓိကတော့အဲ့ဒါပဲ
ဒီကနေ့နေပြည်တော်လွှတ်တော်ဝင်မှာလုပ်ခဲ့တဲ့ဒီတင်နန်းဆင်ပွဲကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့သူရဦးရှိမန်းလည်းလာရောက်ခဲ့ကြပါတယ်ဒီတင်နန်းဆင်ပွဲမှာဒေါက်တာဆန်းစုကြည်ကအုပ်ချုပ်ရေးပိုင်းဆိုင်ရာတင်နန်းလာရောက်ပေးခဲ့ကြတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကငင်းစားရရှိတွေကိုကျေးဇူးတင်ကြောင်းပြောဆိုခဲ့တယ်လို့တင်နန်းတက်ရောက်ခဲ့တဲ့သူတွေကိုလည်းတင်နန်းတက်ရောက်နေမပြီးပဲကိုရိုင်းလဲလေ့လာသင်ယူခြင်းစိတ်ရှိမှတိုးတက်မှာဖြစ်တာကြောင့်စနစ်တကျသင်ယူတက်ဖို့အရေးကြီးတယ်လို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါအပြင်သူရဦးရှိမန်းကလည်းလွတ်တော်ကိုယ်စားလှယ်တွေရဲ့မေးမြန်းချက်တွေကိုဖြေကြားသွားခဲ့တယ်လို့ဦးနိုင်ငံလင်းကပြောပါတယ်
။အော်ကျွန်တော်တို့မေးရတယ်ကိုမေးရများလာနေရှိတဲ့မေးခွန်းတွေကိုနော်ဖြုံပြီးတော့လာဖြေပေးတာပါ။ကျွန်တော်တို့တွေအခုဟိုနောင်တိုင်းနေတာကြီးပြည်နယ်တွေမှာတာဝန်ယူရမယ့်လူတွေဆိုတော့ကိုကျွန်တော်တို့သိကျင်တဲ့ဟာတွေကိုမိခွန်းနေမေးပါဆိုပြီးကြိုပြောတာလေပြောတာပြီးကျွန်တော်မိခွန်းနေပေးထားတယ်အဲ့တော့မှလာပြီးချုပ်ပြီးဖြေပေးတာပါဗျာ
ဒီတင်တန်းမှာတက်ရောက်ခဲ့ကြတဲ့လွတ်တော်ကိုယ်စားလှယ်တွေထဲမှာအများစုကပြည်내နဲ့တိုင်းဒေသကြီးလွတ်တော်တွေရဲ့အုပ်ချုပ်ရေးမှာဝန်ကြီးချုပ်နဲ့တခြားအရေးပါတဲ့နေရာတွေအတွက်လူထုကြားမှာရေပန်းစနေတဲ့လူတွေလည်းပါဝင်ပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့တော့ NLD တာဝန်ရှိသူတွေကတစုံတရာအတည်ပြုပြောကြားထားခြင်းမရှိသေးပါဘူးခင်ဗျာ
ကိုထက်အောင်နေပြည်တော်ကနေတင်ပြပို့သွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်တင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ကချင်ပြည်နယ်ဘက်ကတင်တပုတ်တင်ပြပါအောင်မယ်လုံခင်အထက်မော်မှာဖက်ကတ်မြေစာပုံပြိုကျခြင်းမြေစာပုံပြိုကျတာကိုတင်တပုံရိုက်ကူးနေတဲ့ဓာတ်ပုံတဒမားတူအပေါ်ကိုမြေစာပုံပြိုကျလို့အမည်ပြိုတဲ့အထက်ပါသွားပြီးခုချိန်ထိအလောင်းတူဖို့လို့မရပဲပျောက်ဆုံးနေစေဖြစ်ပါတယ်အခုလိုမကြခဏမြေပြိုကျမှုတွေဖြစ်ပြီးလူရချီတိတ်ဆုံးနေရတဲ့ဖားကန့်ကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေကို NLD ဘက်ကစီစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့လွှတ်တော်တစ်အနေနဲ့ကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေစနစ်တကျရှိစေရေးနဲ့ဒေသခံပြည်သူတွေအလောက်ကိုင်းခွင့်လန်းတွေပေါ်ဆောင်ပေးဖို့အရေးတကြီးလှုပ်ဆောင်တဲ့ကြောင်းလွှတ်တော်တာဝန်ရှိသူတွေကိုတင်ပြဖို့ဒေသခံတွေနဲ့ဒေသခံအရက်ဖက်အဖွဲ့အစည်းတွေကစီစဉ်ဆောင်ရွက်နေပါတယ်အသေးစိတ်ကိုတော့မဆုမုံကပြောပြထားပါရရှင်
ဟုတ်ပါတယ်လူရချီသေဆုံးခဲ့ရတဲ့မြေပြိုကျမှုတွေဇက်တိုက်ဖြစ်နေတဲ့ကချင်ပြည်နယ်ဖားကဲ့မြို့နယ်လုံခင်းမော်ထဲမှာမြေစာပုံထပ်ပြီးတော့ပြိုကျခဲ့ပြန်ပါတယ်ဒီတစ်ခါမြေစာပုံပြိုကျခဲ့တဲ့အထဲမှာတော့နေမင်းကဘာကြောက်စိမ့်တူဖော်ရေးကုမ္ပဏီလုပ်ငန်းခွင်တွင်စွန့်ပစ်မြေစာပုံပြိုကျနေတာကိုသတင်းတိုက်ပုံရိုက်ကူးနေတဲ့သူတဦးမြေပြိုကျတဲ့အထဲပါသွားတယ်လို့ဖားကဲ့ဒေသခံသတင်းသမားတဦးဖြစ်တဲ့ကိုဇော်မိုးထက်ကပြောပါတယ်အခုချိန်ထိကတော့တူဖော်နေဆဲဖြစ်ပြီးဘယ်နှဦးပါသွားသလဲဆိုတာကိုတော့အတိအကျမသိရသေးဘူးလို့သူကအခုလိုပြောပြပါတယ်
။ဟုတ်တော့မော်နဲ့ကလေးနဲ့တော့မော်ကြားမှာဖြစ်တာဟုတ်အချက်မော်ခေါ်တာပေါ့လုံးပြေးကြီးရွာရဲ့မြောက်ဖက်ကြာတော့မော်နိုင်ဟိုတော့မော်နဲ့ကလေးကြားဆိုတော့လေနောက်မြောက်ဖက်ကြာတော့ပေါ့ဒီမင်းကဘာကျောင်းသိန်းတူဝေးကုမ္ပဏီမြေသာပြူကြတယ်လောလောဆယ်တည်တာကတော့အဲ့ဒီလူကသတင်းတော်လားစီကြီးလားဘာမှတော့မသိဘူးပြတိလားအဲ့ဒါပါတော့တယ်အမှားတော့သူကဟိုပေါ့ပုံကောင်းရအောင်လို့မြေသာပေါ့အောက်ရှင်နေပြင်းရိုက်တဲ့သဘောနေပါပါကြည့်ရတယ်သူသူတခြားမှာရိုက်နေတဲ့အချိန်နောက်ဖက်ကတခြားပြူကြတာလေသုံးယောက်ပါတယ်လေးယောက်ပါတယ်ကြာတာအဲနောက်ထပ်လူတွေကတော့လောင်းကြောက်တဲ့လူပိုင်ချင်မပေါ်တဲ့ခါကျတော့ပေါ်တယ်မဲ့ခက်တာမြေသာအောက်ရောက်သွားဆိုတော့မဆုံးရဲ့လူအလောင်းမတွေ့ရင်ကျွန်တော်တို့ကအပြေးသေးမခဲ့သူဖြစ်နေပြီလေ
အခုလိုမျိုးစွန့်ပစ်ရေမစေးကြောက်တွေကောက်ဖို့လာရှာရင်စွန့်ပစ်မြေသာပုံပြူကြလို့လူရာချီတေဆုံးမှုတွေဖြစ်နေရတဲ့သတင်းဆိုးတွေထွက်နေတဲ့အပြင်ကြောက်စိမ့်တူဖော်ရေလုပ်ငန်းခွင်နေမှာဆက်ရဲအကြီးတွေနဲ့အကြီးအကျယ်တူဖော်နေတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်လွှတ်တော်ဘက်ကနေအစိုးရကိုထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေကိုတင်ပြဖို့လွှတ်တော်ဘက်ကတိုက်တွန်းခဲ့တယ်လို့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းစုံစမ်းရေးအဖွဲ့တွေဆင်လွတ်ပြီးတော့တဘာဝပတ်ဝန်းကျင်ပြည့်စည်မှုတွေနဲ့ပတ်သက်လို့ကွင်းဆင်းလေ့လာနေကြတာပါဖားကန့်ဒေသခံတွေဒေသခံသတင်းသမားတွေရက်ဖက်လူဖွဲ့စည်းတွေဘက်ကလည်းလာမယ့်လွှတ်တော်သင်မှာဖားကန့်အရေးတကြီးဆွေးနွေးတင်ပြပေးဖို့လိုလားတယ်လို့ကြောက်စိမ့်တူဖို့ရေလုပ်ငန်းဝင်တွေအတွင်းလုပ်ငန်းခွင်ထိခိုက်မှုနဲ့အောင်စိတ်ချလုံခြုံမှုရှိအောင်ဆောင်ရွက်ပေးဖို့တောင်းဆိုနေကြတာပါစွန့်ပစ်မြေစာပုံတွေကိုတတ်မှတ်စမ်းချိန်မီအမြင့်ပေတွေတတ်မှတ်ဖို့ဒေသခံတွေအပါအဝင်ရေမစေးကြောက်ရှာဖွေသူတော်တော်များများမှီတီလောက်ကင်နေရတဲ့မြေစာပုံစွန့်ပစ်နေရာတွေအတွက်စနစ်တကျဆောင်ရွက်ပေးသင့်ပါတယ်လို့ဖားကန့်ဒေသကသတင်းသမားဦးစောမိုးထက်ကပြောပါတယ်အ
ကောင်းလုံးနီလန်းလို့ကျွန်တော်တို့ဒီပါတဲ့အတခုရှိပါတယ်ကုမ္ပဏီကြီးဘက်ကနေမှမြေသာပုံကိုသတ်မှတ်ကြည့်ဝင်နေတယ်သတ်မှတ်ထားတဲ့အကန့်အသတ်ပေါ့နော်မြေသာပုံတစ်ခုမှာပုံမြေသာပုံတစ်ခုဆိုရင်ကုမ္ပဏီတစ်ခုချင်းတစ်ခုပဲပုံရမယ်ဟုတ်တယ်နော်အဲ့မြေသာပုံအမြင့်ကိုဘယ်လောက်ဖြစ်အမြင့်ဒီဘယ်လောက်အနည်းဆုံးပေါ့နော်ဒူလာတွေမရှိနိုင်တဲ့အမြင့်ဒီပေါ့နော်အဲ့လိုမျိုးပုံလိုက်ချင်းအားဖြင့်ကျွန်တော်အများကြီးရှင်းချလိုက်ရပါတယ်အရင်တော့ကလည်းအဲ့ဒီပုံစံအတိုင်းပုံခဲ့တာဗျအခုကကျတော့နိုင်ငံတော်အနေနဲ့ကဘာလုပ်ပြရမလဲဆိုတော့အဲ့ဒါမျိုးတွေသတ်သတ်မှတ်မှတ်လုပ်ပြီးတော့အခုကြောက်သိန်းတူပေါ်တဲ့ကြောက်သိန်းလုတ်ွက်ပြူလို့ကျွန်တော်တို့ရှော့ချပြီးဟုတ်ကဲ့ဒီအရင်ခြပါလေခါကြတော့ဒီကပြည့်မဲ့နေရာဧရိယာတွေနဲလာတဲ့ခါကြတော့တနေရာထဲမှာဒီပါတွေစုပြုံလို့ဖြစ်တာပေါ့နော်ဒီကပုံတွေကအရင်မြင့်လွယ်တဲ့အရင်ကြီးတဲ့တော့ယူသိကြတဲ့အဲ့ဒီနေရာမှာပဲစုပြုံကြကြတဲ့ခါကြတော့သတ်မှတ်ဒီကပုံအဲ့ဒီဧရိယာနဲ့လားဒီကပုံအခြေအနေလုံးပို့လို့ရှိရင်အဆင်ပြေနိုင်တယ်ဆိုတာကျွန်တော်ပြောချင်တယ်
မြန်မာနိုင်ငံတွင်းအနေနဲ့အရက်ရက်ကနေဖားကန့်ဒေသတွင်ကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေမှာလာရိုက်လွတ်ကဲနေသူတွေရေမစေးကြောက်ရှာဖွေနေသူတွေနဲ့ဒေသခံပြည်သူတွေအတွက်ရေရှည်ဘဝရက်တည်ရေးအာမခံချက်ပေးနိုင်တဲ့အလုတ်ကင်ဖန်တီးပေးနိုင်မှုစီမံချက်တွေအတွက်လည်းအစိုးရတည်လွှတ်တော်တဲ့အုပ်ချုပ်ရေးအာဏာအလွှဲပြောင်းရယူမယ်တာဝန်ရှိတဲ့သူတွေဘက်ကအလေးထားဆောင်ရွက်ပေးဖို့ဒေသခံတွေကလိုလားနေကြတယ်လို့လည်းဦးစောမိုးထက်ကပြောပါဗျ။
နောက်တစ်ချက်ကကျွန်တော်တို့ဒေသခံရေမရှိဘူးရေမရှိမရှာနဲ့လို့အမိတ်တစ်ခုရေထုတ်လို့မရပါဘူး။ဒီတက္ကသိုလ်ရှိရတဲ့သောက်ဝင်ကြီးလေဘုရားအလုပ်ဆိုင်အခွင့်အရေးနိုင်ငံတော်ကဘယ်လိုဖန်တီးပေးမလဲဆိုတာလေဒါစဉ်းစားကြိုင်နေစဉ်းစားမယ်ဖြစ်တာအဲ့ဒါကိုကျွန်တော်တို့အကြံပြုပြောဆိုချင်ပါတယ်ဗျာ
ကဘာစင်မီရေသွေးရှိတဲ့ကြောက်စိမ့်တွေထွက်ရှိရာမြန်မာနိုင်ငံကချင်ပြည်နယ်ဖားကန့်ဒေသတွေကကြောက်စိမ့်တူဖော်ရေးလုပ်ငန်းခွင်တွေမှာကြောက်စိမ့်တူဖော်ရာကနေထွက်ရှိလာတဲ့စွန့်ပစ်မြေစာပုံတွေပြိုကျလို့လူရာနဲ့ချီပျောက်ဆုံးသေဆုံးခဲ့ရတဲ့အကျဉ်းကြီးကတော့2015ခုနှစ်အတွင်းမှာကိုအနည်းဆုံး5ကြိမ်ထက်မနည်းဖြစ်ပွားခဲ့ပြီးဖြစ်ပါတယ်ရှင်
မဆူမမေးမြန်းတင်ပြသွားရပါရှင် VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA American အသံရဲ့ဒီကနေ့ညဖက်10နာရီအထိဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line meter 24 25တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် February 2ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 24 25 32နဲ့52တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့ American နိုင်ငံရေးအကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်မအေးတန်နာကျော်ကတင်ပြထားပါတယ်ရှင်
of low enriched uranium to Russia. IAEA နိုင်ငံတကာနည်းပြဆိုင်ရေးအေဂျင်စီကစောင့်ကြနေတဲ့ရုရှားကနေရာတစ်ခုစီကိုအီရန်ကနေပြီးတော့ဒီအစ်စ်နိတ်တန်းစင်ပြတာယူရေနီယံစနစ်တန်ကိုပို့ပေးပြီးပါပြီ
။ဒီမိုကရက်ထက်လွတ်တော်မဲ့ဂျန်နီရှဟင်းဖြစ်ပါတယ်။သဘောတူညီမှုရဲ့ကနေဦးလိုအပ်ချက်ကိုလိုက်နာဖြည့်ဆည်းတဲ့အတွက်ထိန်းချုပ်ထားတဲ့ပိုင်ဆိုင်မှုတွေနဲ့နိုင်ငံတကာရဲ့အမတည်မှုတွေကိုအီရန်ကိုပြန်ပေးလိုက်သလိုဒီနျူကလ িয়ার သဘောတူညီမှုကိုထောက်ခံသူတွေကလည်းဒါကိုသတိနဲ့ကြိုဆိုကြတာပါ။ဒီမိုကရက်အထက်လွှတ်တော်နောက်ထပ်အမတ်တဦးဖြစ်တဲ့ Chris Gons ကတော့
Certified to the world that Iran had taken the very core of this reactor capable of producing weapons grade plutonium
လက်နက်ထုတ်လုပ်လို့ရတဲ့ plutonium ထုတ်လုပ်နိုင်တဲ့ဓာတ်ပေါင်းပို့ကိုဘီလက်မြင်နဲ့ဖို့ပြီးဖျက်ဆီးလိုက်တဲ့အထိအီရန်ကအရေးကြီးဆုံးကိုလုတ်ပြပြီးပါပြီလို့ IAEA အာမခံပါတယ်
ဝေဖန်သူတွေကတော့အီရန်မှာအာရင်သစ်တွေတိုးပြီးတော့ဒေတာတွေမှာသုံးနိုင်ဆွဲနိုင်ဖြစ်အောင်လို့ငွေကြေးတွေရသွားတယ်လို့ပြောပါတယ်။ Republican အထက်လွှတ်တော်အမတ် Kelly Ayotte က
It is a course of events that only further empowers Iran's continued violation of existing UN resolutions
ဒီလိုလှုပ်လိုက်တာတွေကြောင့်အီရန်နိုင်ငံအနေနဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုဆက်ပြီးတော့ချိုးဖောက်နိုင်အောင်လုပ်လို့ရသွားတယ်။အကြမ်းဖက်မှုတွေကိုဆက်ပြီးတော့ထောက်ခံအားပေးသွားနိုင်တယ်နောက်ဒေသအတွင်းမှာဆက်ပြီးတော့ဩစာလွှမ်းမိုးသွားနိုင်ပါတယ
် Republican အထက်လွှတ်တော်မက်ကယ်လီအေယော့ပြောသွားတာပါ Republican အထက်လွှတ်တော်အမတ်နောက်တဦးဖြစ်တဲ့ Lindsey Graham ကတော့
Write the check to side yourself You might as well have funded Hezbollah yourself So all of this cash going into the Ayatollah's
Syria သမ္မတအာဆက်ကိုတိုက်ရိုက်ပဲ check လက်မှတ်ရေးပေးလိုက်ပါတော့လား Hezbollah အတွက်ငွေကိုတိုက်ရိုက်ပဲထောက်ပံ့လိုက်ပါတော့လားအရာတူလာရဲ့လက်ထဲထည့်ပေးလိုက်တဲ့ငွေတွေကသူစီမှာကြာကြာရှိနေမှာမဟုတ်ပါဘူး။အီရန်နိုင်ငံကလမ်းတွေတံတားတွေတိဆောက်ပြုပြင်ရေးတဲ့ရောက်သွားမှာမဟုတ်ပါဘူး။အရှိအလဲပိုင်းတစ်ခုလုံးကစစ်ပွဲဖန်တီးကြသူတွေလက်ထဲရောက်သွားမှာပါ
။ဒါမဲ့လည်းဝေဖန်သူတွေရောထောက်ခံသူတွေရောသဘောတူတဲ့အချက်တစ်ခုရှိပါတယ်။ဒါကတော့အီရန်နဲ့ပတ်သက်ရင်နိုးနိုးကြာကြာနဲ့သတိထားကြဖို့ပါ။အခုသဘောတူညီမှုရထားခြင်းအပြင်အဲ့ဒီလိုမျိုးအားလုံးကပို့ပြီးတော့တွေးမိကြပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့လည်းအထိတ်ကလိုအမားမျိုးထပ်ပြီးတော့ကျူးလွန်မိမှာမဟုတ်ဘူးလို့ထောက်ခံသူတွေကတော့ပြောပါတယ
် I certainly pray that we will never again send American men and women into war based on a false intelligence assessment
ထောက်လည်းတရင်မပေါ်ချေခံပြီး American စစ်သားစစ်သမီးတွေစစ်မြေပြင်လှုပ်ရတဲ့အဖြစ်မျိုးထပ်မဖြစ်ပါစေနဲ့လို့ဆုတောင်းပါတယ်ဒီလိုမဖြစ်အောင်ရှောင်နိုင်မှုတစ်ခုတည်းသောနည်းလမ်းကလည်းခိုင်မာတဲ့ထောက်လည်းတရင်တွေစုဆောင်းနိုင်မှုဖြစ်ပါတယ် IAEA ရဲ့စုံစမ်းစစ်ဆေးမှုကကျွန်တော်တို့ပိုပြီးမှန်ကန်တဲ့သတင်းချက်လက်တွေလည်းပေးနိုင်မှာပါ
ဒီမိုကရက်အချက်လွှတ်တော်အမတ် Tim Kaine ပြောသွားတာပါဒီသဘောတူညီမှုကိုအီရန်ဘက်ကသာချိုးဖောက်ရင်တက်ခတ်ပိတ်ဆို့မှုတွေမြင်းမြန်ဆန်ဆန်ပြန်ပြီးတော့ပြုလုပ်နိုင်အောင်လို့အခုတက်တန်းကုန်နေပြီဖြစ်တဲ့ American ရဲ့အီရန်ပေါ်အရေးယူပိတ်ဆို့မှုတွေပြန်ပြီးတော့ခွင့်ပြုပေးထားဖို့လိုအပ်တာကို Republican ရော Democrat ရောကသဘောတူလက်ခံထားကြတာလည်းဖြစ်ပါတယ်ရှင်
အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုမအေးတန်နာကျော်ကစူးစိတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။တော်ရရှိမြတ်ခင်ဗျာ။ရွေးကောက်ပွဲမှာနိုင်ရထားတဲ့ NLD ပါတီကလွတ်တော်ဆေးအတွက်ဥက္ကဋ္ဌဒုက္ကဋ္ဌတာဝန်တွေကိုပါတီတွင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုတာဝန်ပေးထားပါတယ်။NLD ရဲ့အစီအစဉ်ဟာတန်းသာစီလုံးညညွေရေးပြန်လည်တင်ပြရည်ရွယ်တဲ့လောရဖြစ်နေကျိုးဆိုသူတွေရှိရမယ်လဲဝေဖန်မှုတွေလည်းရှိပါတယ်ဆိုတော့ဒီ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးအရာအစိုးကဘလို့ရလက်တွေခန်းစားနိုင်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ ဒီပင်နယ်ဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားတချို့ကိုကျွန်တော်တို့ရေဝီရသုံးသက်ချက်တွေကိုအရင်ဆုံးကြားကြပါတယ်ဆိုတော့ဒီ NLD အနေနဲ့လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေခန့်လိုက်တဲ့အပြင်ဒီပါတီပြင်ပကတိုင်းနာခေါင်းဆောင်တွေရောနောက်တစ်ခါဒီပြန်ဖက်ပြည်ခံဖြိုးပါတီကတောင်ပါပါသေးတယ်ဆိုတော့ဒါ NLD ပါတီအနေနဲ့နိုင်ငံရေးအရာမဟာဗျူဟာကျတဲ့ခြေလှမ်းတရလို့ဟိုပြောနိုင်သလားသတင်းစာဆရာဦးစီစုအောင်မြင့်ရဲ့သဘောထားကိုအရင်ကြားကြပါတယ်ခင်ဗျာ
အဲအခု NLD ပါတီကရုပ်ောက်ပွဲမှာနိုင်ပြီးတော့အဲ့တို့တိုင်းပြည်အတွက်ဟိုလောက်ကင်ခွင့်ရသွားတာတွေလောက်ရမဲ့ဟာတွေကိုကျွန်တော်တို့အရင်ကြည့်ဖို့လိုပါတယ်အဲ့လိုကြည့်လိုက်တဲ့အခါကျတော့အဲ့တို့တွေကဒီထိပ်ပိုင်းကောင်းဆောင်တို့မျိုးတွေပေါ့နော်တို့အများကြီးခန့်အပ်တိုင်းဝင်ရှိတယ်အဲ့ဒီလွတ်တော်မှာဆိုရင်အဲ့လွတ်တော်ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေဒါတွေမကဘူးအစိုးရအဖွဲ့မှာဆိုရင်လည်းဟိုတော်တော်များများပေါ့နော်ဒီဝင်ဌာနတွေရှိပြီးတာမဟုတ်ဘူးဆိုဝင်ဌာနတွေအများကြီးပဲပြီးတော့မှတရားသူကြီးတွေလည်းအများကြီးပဲနောက်ပြည်တော်စုအဆင့်ဒီလည်းအများကြီးပဲနောက်ပြီးတော့မှတိုင်းပြည်နယ်အဆင့်မှာဆိုရင်လည်းဝင်ကြီးတွေရှိတယ်အဲ့ဒီဝင်ကြီးကမှတစ်ခါပြန်ခတ်မဲ့အဲကိုရတော်လိုအဲ့ဒီပြည်နယ်နဲ့တိုင်းချင်းဝင်ကြီးတွေလည်းရှိတယ်ဆိုတော့နေပြည်တော်တော်များများမှသူတို့တွေကထောင်ကျန်းလောက်ရှိတဲ့အဲလူပုဂ္ဂိုလ်တွေကိုသူတို့ခန့်ထားပိုင်ရရှိသွားပြီးတိုင်းပြည်ကိုစီမံခန့်ခွဲအုပ်ချုပ်ဖို့အတွက်ပေါ့အဲ့တော့ဘလောက်များတဲ့ဟာကြီးကိုစီမံခန့်ခွဲတဲ့ဒီမှာတိုင်းပြည်အတွက်စင့်တော်တဲ့လူတွေကိုဟိုလုပ်ဖို့သူတို့ရှင်းစားတဲ့ပုံပေါ်ပါတယ်တိုင်းပြည်အတွက်စင့်တော်တယ်ဆိုတာကအမျိုးသားပြန်လဲရင်များစုရေးတိုင်းသားကြီးလုံးမျိုးရေးနဲ့တကယ်လူမှန်နေရာမှာနေရာချထားပြီးလို့ဆိုရင်ခုပြိုးတိုးတက်ရေးကိုဒါတုံးပြနိုင်တဲ့အနေအထားမျိုးဖြစ်မှာပေါ့နော်အဲ့တော့ကြောင့်မို့လို့ပါတီတွေကမခဒီပါတီအပြင်ကလူတွေကအဲ့လိုကြေကြေပြင်းပြင်းစဉ်းစားပြီးတော့နေရာပေးတာကဒါအတော်ကောင်းတဲ့ကိစ္စဖြစ်ပါတယ်နောက်တစ်ခုကပါတီတွေမှာလည်းပြဿနာမပေါ်နိုင်ဘူးလို့ထင်ပါတယ်မဖြစ်လို့လို့ဆိုတော့အဲ့သူတို့ခါတာဝန်ပေးမဲ့လူတွေကအရေးကိုများလို့လို့ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဝိုင်းရဲ့နိုင်ငံရေးသမားဥတုဝေကိုလည်းမေးချင်ပါတယ်ဥတုဝေခင်ဗျဆိုတော့ဒီလွတ်တော်ဒီအစိုးရတည်ထဲမှာ NLD ပါတီကမဟုတ်တဲ့သူတွေရဲ့အခန်းကဏ္ဍဘလောက်တိုင်းတာတွေအရေးကြီးရဲ့လို့ယူဆပါတယ်ခင်ဗျအ
ဲကျွန်တော်ဒီလိုသုံးသပ်ချင်ပါတယ် NLD ကိုယ်စားလှယ်များလွှမ်းမိုးတဲ့ဟိုပြည်သူလွတ်တော်ကြီးကလေ NLD အစိုးရပြုတ်လိုက်တယ်လွတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌတို့ကိုလွတ်တော်ကတူပြုတ်ခံပေးလိုက်တာပေါ့နော်ဝတ်တာပါတယ်အဲ့ဒါလို့နော်အဲ့ဒီတည်းမှာတူဦးကဗမာအမျိုးသားကြ။နောက်တူဦးကတော့ကချင်အမျိုးသားဖြစ်တာကိုတွေ့ရပါလေလीနော်။နောက်ပြီးတော့ဟိုလာမယ့်အမျိုးသားလွတ်တော်မှာလေးပဲဥက္ကဋ္ဌဒုတိယဥက္ကဋ္ဌတွေကိုကရင်အမျိုးသားတူဦးနဲ့ရခိုင်အမျိုးသားတူဦးကိုရွေးချယ်ထားတယ်လို့ဟိုကြားသိရတယ်လीနော်။အဲ့ဒီ NLD ရဲ့အဆင့်အပြင်ဟာတိုင်းသားစီလုံးညီညွတ်ရေးကိုအကောင့်ထည့်ဖော်လိုက်တာပဲလို့ထင်ပါတယ်နော်။မြန်မာနိုင်ငံမှာတိုင်းသားချင်းချင်းပြန်လည်တင့်မြဲရေးကြွေးကြော်တာလည်းကြတာကြားပြီလေအဲ့ဒီကြွေးကြော်ချက်ကို NLD ကအစပြုဖော်တင်လိုက်တာလို့လည်းပြောနိုင်ပါတယ်ဗျာနော်အဲအခုအဲ့ဒီပုံကူတွေဟာသူတို့ထမ်းဆောင်အောင်မဲ့အဲရာဒူးတာဝန်တွေကလည်းအဆင့်အမြင့်ကြီးတွေဆိုတော့ကအလွန်လဲပဲအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဗျာသူတို့ကိုပုံကူရေးရကျွန်တော်ရင်းနှီးမှုမရှိပါဘူးဒါပေမဲ့အကယ်၍သူတို့ဟာလူတော်လူကောင်းတွေဖြစ်မယ်ဆိုရင်တော့အတိုင်းနဲ့အလွန်တိုင်းပြည်အကျိုးလေးရှိမှဖြစ်ပါလေ။သို့တော့အကယ်၍ဟလာလူကတော့အင်မတန်တော်ပါရဲ့မကောင်းတဲ့လူဖြစ်နေရင်သူတော်သလောက်မကောင်းမှုတွေကိုလုပ်ပိုင်ဖို့ပေးလိုက်တယ်လို့ဖြစ်သွားမှလည်းဆိုးတယ်ဗျာနော်။အေးလူမတော်ပေမဲ့လူကောင်းမှဆိုရင်လည်းနိုင်ငံတော်တည်ဆောက်ရေးမှာနောက်နေမယ်အောင်မြင်မှုနည်းမှာပေါ့ဗျာ။ဒါကြောင့်ကျွန်တော်ကတော့သူတို့တွေတော်လေတော့ကောင်းတဲ့ကောင်းတဲ့ပုံကူများဖြစ်စေချင်ပါတယ်နော်နောက်ပြီးတော့NLD ကလူမျိုးစုအသီးသီးစီလုံးညီညွတ်ရေးကိုရယူလိုက်တယ်လို့ပေါ့နော်မတူညီတဲ့ပါတီတွေလက်တွဲနိုင်ရေးကိုလည်းဥတီလိုက်တာလို့ပြောနိုင်ပါတယ်ဒါလည်းပဲကောင်းတဲ့ခြေလှမ်းပါပဲဟိုအရင်မြန်မာနိုင်ငံမှာဖက်ဆပ်ပလအစိုးရစတင်ဖွဲ့စည်းတုန်းကလည်းပဲဖက်ဆပ်ပလရဲ့ကြိုးယူဖြစ်တဲ့ဆိုရှယ်လစ်ပါတီနဲ့ကွန်မြူနစ်ပါတီတို့ကိုဝန်ကြီးတနေရာစီပဲပြီးပြီးတော့ခြံဝန်ကြီးဌာနတွေကိုအခြားပါတီများမှလည်းကောင်းနော်လူမျိုးအသီးသီးလူလူလူသားစားအသီးသီးမှတပေါင်းစုကြီးဖြစ်ညီညွတ်ရေးကိုတည်ဆောက်လိုက်တယ်ဗျာအဲ့ဒါကြောင့်မလို့လဲလွတ်လပ်ရေးပန်းနိုင်ကိုလည်းရောက်တယ်တိုက်ပြည်အန်ဒရယ်ကိုလည်းကာကွယ်နိုင်ခဲ့ပါတယ်အခု
ဟုတ်ကဲ
့ NLD ရဲ့ဆောင်ရွက်ပုံကလည်းပဲအမျိုးအမြင်ကြီးတယ်လို့ကျွန်တော်ထင်တယ်ဗျာ
ဒါပေ
မဲ့စုပေါင်းလှုပ်ဆောင်တာဟာလေအာစွမ်းအားကြီးမားနိုင်တယ်လို့ပူးပေါင်းလှုပ်တူကြီးအချင်းချင်းမညီညွတ်လို့ရင်လည်းဟုတ်လားတိုးတက်ဖြစ်ထွန်းမှုတွေအနောက်ရှက်ဖြစ်သွားနိုင်ပါတယ်ဒါကြောင့်နိုင်ငံနဲ့ပြည်သူတွေအကျိုးကိုမျှော်ကိုးပြီးတော့သတိတည်လိုက်ပြီးဖြစ်တဲ့ညီညွတ်ရေးကိုပုံမှုကြီးထွားတာမှအောင်လုပ်ကြပ
ါ
NLD ထဲမှာကျွန်တော်နဲ့ချစ်ခင်ရင်းနေတဲ့လူတော်လူကောင်းတွေအများကြီးရှိတယ်ဗျဟု
တ်ကဲ့ဆရာ
သူတို့တွေတာဝန်အပေးခံရမယ်ဆိုရင်တော့သိကောင်းတာပေါ့ဗျာလူတော်လူကောင်းများများပါမှ ဒီမိုကရေစီအရွေးအပြောင်းကြီးဟာလိလိမြန်မြန်ကြီးပြောင်းလဲနိုင်လိမ့်မယ်လို့ကျွန်တော်တော့ပြောချင်ပါတယ်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။တခုရှိတာဒီ NLD အနေနဲ့တိုင်းရင်းသားတွေကိုဟိုနေရာပေးရဆိုရင်ပဲအမိခံလောက်ပဲဖြစ်နေတယ်တကယ်လုပ်ပိုင်ခွင့်ရှိတဲ့နေရာမျိုးမဟုတ်ဘူးဆိုပြီးဝေဖန်တဲ့တချို့လည်းကျွန်တော်ကြားပါတယ်ဆိုတော့ NLD ရဲ့အစီအစဉ်ကတချို့အပိုင်းတွေမှာဒီစန့်ကျင်ဘက်အကျိုးသက်ရောက်မှုတွေရောမဖြစ်နိုင်ဘူးလားဒါတော့ကျွန်တော်ဒီရခိုင်တိုင်းရင်းသားနိုင်ငံကြီးခေါင်းဆောင်တူလည်းဖြစ်တဲ့ဥပေသန်သဘောထားကိုကြားချင်ပါတယ်ခင်ဗျာ။
ကျွန်တော်ပထမဆုံးပြောချင်တာကပေါ့နော်ဒီတိုင်းရင်းသားပါတီတခြားပါတီကိုရွှတ်တော်အပိုင်းမှာတာဝန်ပေးတယ်ရွေးချယ်တယ်ဆိုတဲ့အပိုင်းနဲ့ပထမပြောချင်ပါတယ်ပြီးတော့ဒါမှကျွန်တော်တို့အပင်တရာနဲ့ဖြစ်တာရပိုင်းကိုကျွန်တော်တို့စဉ်းစားရမှာဖြစ်ပါတယ်အပင်တရာအပြင်ရှောင်းဟူပေးတယ်ရခိုင်ဟူပေးတယ်မော်ဟူပေးတယ်အဲ့လိုတိုင်းရင်းသားဒီကိုနေရာပေးရှင်အပြင်နော်တိုင်းရင်းသားစီးလုံးညီညွတ်ရေးကိုဖြစ်စေသလားဆိုတော့အပင်တရာမျိုးကိုပထမကျွန်တော်တို့စဉ်းစားရပါမယ်။တကယ်တမ်းတိုင်းသားတွေလိုချင်တဲ့မဖယ်ဖယ်ပြည်ထောင်စုထိသွားနိုင်တဲ့ဖွဲ့စည်းပုံကိုပြင်ဆင်တဲ့အဲဒီပုံပုံမျိုးအခွင့်အာဏာရှိတဲ့ပုံပုံမျိုးလုပ်ပိုင်ခွင့်ရှိတဲ့နေရာမျိုးအဲဒါမျိုးကိုလည်းကျွန်တော်တို့ဟုတ်မဟုတ်ချက်ချင်းစဉ်းစားရမယ်။အဲဒီမှာပထမတစ်ချက်ပြောချင်တာကတော့ခုခတ်မှုခံနေပေးမှုပေးမှုပေါ့နော်။ကျွန်တော်တို့ဒီတိခိုင်ကျိုးပါတီကတယောက်ပါတယ်ကျွန်တော်တို့ရခိုင်မျိုးသားပါတီကတယောက်ပါတယ်။ကြံတဲ့ပုံပုံနှစ်ယောက်ကတော့NLD ပါတီကပေါ့နော်အဲ့လိုပြီးတဲ့အခါမှာဒါမြန်မာပြည်မှာရွေးကောက်ပွဲမှာဒုတိယနဲ့တတိယနေရာရတဲ့ပါတီတွေကိုအတိမတ်ပြုတယ်အနေနဲ့ကျွန်တော်တို့ဒီအခွင့်အရေးကိုပေးတယ်လို့ကျွန်တော်တို့ယူဆပါတယ်ဒါမဲ့ကျွန်တော်တို့မှာခက်တာကအဲ့ဒီပါတီတွေနဲ့ NLD နဲ့နှိမ့်နိုင်စိတ်ဆက်မှုကျွန်တော်တို့မတွေ့ရဘူးကျွန်တော်တို့ခံစားရတာကဒီကျွန်တော်တို့ရခိုင်မျိုးသားပါတီကပုံကိုတရားကိုလည်းပေးတယ်ပေးတယ်မဲ့ပါတီကိုအကြောင်းမကြားဘူးသူတို့စိတ်ကြက်ကောက်ကောက်ရွေးပြီးတော့ပြေးလိုက်တယ်ဆိုတဲ့သဘောမျိုးပဲဒီလိုတွေ့တယ်အဲဒါကြောင့်ပါတီနှစ်ခုကြားမှာကျွန်တော်တို့အဆင်မပြေမှုတွေအထင်လွဲစရာကြီးဖြစ်လာတယ်အဲဒီအပေးခံရတဲ့ပုဂ္ဂိုလ်နဲ့ပါတီကြားမှာလည်းဒါသဘောမကျမှုကြီးဖြစ်လာအဲဒါကြောင့် NLD ပါတီအဲ့လိုတေးခြင်းဟာကျွန်တော်တို့အတွက်ကောင်းသောရလဒ်တစ်ခုတည်းလောလောဆယ်မှာတော့ကျွန်တော်တို့ဆက်မှာအခက်အခဲတွေကြုံပါတယ်အဲ့လိုပဲဒီတိုင်းပြောပါတီမှာလည်းဤတီခွန်မြတ်ကိုပေးတာအဲ့လိုဖြစ်နိုင်ပါလေ။ဒါကြောင့်ကျွန်တော်တို့ပေးဖို့ပေးနည်းကိုကကျွန်တော်တို့ဒါမဖြစ်တဲ့အိရှာပါ။ကျွန်တော်တို့တိုင်းသားပါတီနဲ့ဖြစ်ဖြစ်ဒီပါတီနဲ့ဖြစ်ဖြစ်ဒီကိုဆင်းနိုင်ဆွေးနွေးပြီးတော့ပေါ့နော်။ကျွန်တော်တို့ဒါဒီကိုကျွန်တော်တို့ကဒီလိုဆန္ဒရှိရယ်။ခင်ဗျားတို့ဘက်ကဒီလိုဆန္ဒရှိလဲ။အဲ့ဒါမျိုးပဲလုပ်စီရှင်နေ။အခုကကျွန်တော်တို့အချင်းချင်းတောင်မှအဲ့ဒီ NLD ရဲ့တာဝန်ပေးဖို့ပေါ်မှာအချင်းမှပြဿနာကြီးဖြစ်လာရဲဆိုတဲ့အကြောင်းကိုကျွန်တော်ဆွတ်တော်ပိုင်းနဲ့ပထမဆုံးကြိုးကျင်ပါရခင်ဗျာနော
်ဟုတ်ကဲ့ဦးပေးဆန်းကျေးဇူးပါကျွန်တော်တို့ဒီမှာဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးလို့တဲ့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိနေပါတယ်ဟိုပထမဦးဆုံးတော့ကျွန်တော်မြစ်တာရခိုင်ကျင်နာတော့ဆွေးနွေးခြင်းတဲ့အကြောင်းအရာကိုလိုရင်းတူရင်းကျေးဇူးပြုပြီးတော့ဆွေးနွေးပေးစေခြင်းပါတယ်ဘာဖြစ်လို့ဆိုတော့ဆွေးနွေးရမယ်ဟိုဆက်သွယ်ထားတဲ့လူတွေလည်းများနေလို့ပါပထမဆုံးတော့ကျွန်တော်တို့ဒီဥတင်ဦးပါပြည်မြို့ကဥတင်ဦးဆွေးနွေးလို့ရပါတယ်ခင်ဗျအ
ဲဟိုအခုကျွန်တော်ဆွေးနွေးတော့ကြားတယ်ဗျာအဲ့ဒါတော့လူကောင်းသူတို့လူကောင်းတွေခံဖို့ပဲဟုတ်လားအကုန်လုံးပေါ့ဗျာအတိုင်းသားစီလိုကြီးကြီးလာအကုန်လုံးပြောကြတယ်ဟုတ်ကျွန်တော်တို့ကတော့တွေ့ကြုံရအောင်ကျွန်တော်တခုရှင်းချင်းလေးကြုံပြောချင်တယ်ကျွန်တော်တို့ဒီအစိုးရ NLD ကနေတော့ခံမယ်ဆိုရင်ဟာလူကောင်းသူကခံမှာတော့ပေးကြတယ်ဒါပေမဲ့လို့တာဝန်ခံမှုတာဝန်ယူမှုရဲရဲတင်းတင်းချက်တူတွေကိုကျွန်တော်တို့ခံဖို့လိုပါတယ်ကျွန်တော်တို့ကဘာတွေသင်္ကန်းစာရလဲဆိုတော့ cloud ကြားနေတိုင်းမှာပဲဟုတ်လားကျွန်တော်တို့ဒီကစင်းသားတွေကိုတနတ်ချော့စားပါလို့ပြောတဲ့လူတွေဟုတ်လားနေလဲဖိုင်းလို့ဆိုပြောတဲ့ဝန်ကြီးတွေဟာဒီလောက်ပြည်သူကိုစော်ကားပေါ်ကပြောလို့ခက်တယ်ရွေးဝန်ကြီးကမှထိုင်နေတယ်ပြီးရည်ကြီးဆိုသွားမယ်သူတို့ခက်တဲ့သမလားလည်းသူတို့ရေးပြီဘူးအဲကျွန်တော်တို့အင်ဂျင်နီယာခန့်လို့ရှင်တော့ကျဲကျဲလို့ခန့်မှာကျွန်တော်တို့လက်ခံပါလေသို့တော်လည်းပဲပြည်သူလူတို့ကိုစော်ကားလာတယ်ဆိုရှင်တော့အဲ့ဒီသူကကိုတောင်ပဲပူယူပါလိမ့်မယ်မယူရင်သမလားလို့ပြောသူက
ဟုတ်ကဲ့
တက်တက်သားသားရေးရွာလိမ့်မယ်ကျွန်တော်ပြည်သူလူတို့လို့ရှင်အဲ့ဒါပါပဲ
ဟုတ်ကဲ့ဦးတင်ကျေးဇူးပါကျွန်တော်တို့ဒီအမေရိကန်ပြည်တော်စုကပဲမောင်တဒနာလည်းဆွေးနွေးဖို့ရောက်နေပါတယ်ကိုမောင်တဒနာလည်းဆွေးနွေးလို့ရပါတယ်ခင်ဗျအ
တော်အခုဒီဟို NLD လောက်ရတဲ့ဟိုကဒါကျွန်တော်တို့သဘောကျပါလားဘာလို့ကျောင်းကဟို NLD ကကျောင်းနိုင်ငံရေးနှွားတွေရွေးချယ်တယ်ဆိုတာလည်းဒါအတိအကျစစ်စစ်ရွေးချယ်ထားတာပါကျွန်တော်တို့ဒီဖက်ဒရယ်ပြည်တော်စုကြီးရရန်အွန်နေလို့လည်းမရအောင်အဲ့ဒါဒီ NLD လောက်ရတဲ့ကိစ္စဟာဒီစစ်အုပ်ချုပ်ရေးဟာအဲ့တော့အစိုးရတော့ဆွေးချလိုက်တာဆွေးချလိုက်တဲ့ကြာတီချင်းက NLD ရဲ့လုံးဆောင်ရင် NLD ရဲ့ဥပအောင်ဆောင်ရတဲ့ဥပအောင်ဆောင်ရတဲ့ဆိုလို့ရှိရင်ဒါက
ျွန်တော်တန်းကြောင်ကတဲ့ဝါနိုင်တယ်သူမတဲ့ဝင်လေအခုကအစိုးရတိကျတောင်တချံကိုဖွဲ့ရသေးဘူးဖွဲ့ရသေးတဲ့အချိန်မှာကျွန်တော်တို့ကရီယန်ရောဒီဖက်ဒရယ်ကိစ္စတွေအချိန်နဲ့ဆွေးနွေးပွဲကိစ္စတွေတရားရင်တွန်းအားတွေပြီးတဲ့အခါကျရင်အများကြီးဟိုအချောင်းလေးအစိုးရကိုဥတီသွားနိုင်တယ်အဲ့တော့ကျွန်တော်တို့ကဟောင်းနေဆိုလို့ရှိရင်ဥရောဆောင်ရောက်ပါဒီငါနဲ့ပတ်သက်ပါဗျာအခုရတအစိုးရတည့်ရပေါ်လာပြီဆက်စုံနောက်ဆိုလို့ရှိရင်တောက်ချောက်ရတအစိုးရတောက်ချောက်ပေါ်လာတော့အဲ့ခါကျတော့ကိုတို့ကျင်းတဲ့ခါလေးထိထိနဲ့သွားအောင်အဲ့တော့ပြည်ဝနိုင်ငံရေးတမားတွေကတော့လည်းတကယ်တော်တဲ့နိုင်ငံတွေကလည်းအားရရှိအဲ့တော့ NLD ကဒီလူတွေကိုတခြားရွေးချယ်ပြီးတော့အခက်ထားတယ်ဒါပေမဲ့အစိုးရနဲ့အကောင်းဆုံးဗျာဟုတ်လားအစိုးရဆိုတာဒါရှိလာနိုင်တယ်ဘာလဲပါတီတွေကလည်းဘယ်လိုရှိလဲဆိုရှင်ပါတီတွေကလည်းစတဲ့မှန်နေတော့တော့ရှိလာနိုင်တယ်အာလက်ဆာဆိုင်နဲ့ပါတီဆွေးပုဂ္ဂိုလ်တွေဒါရှိကောရှိနိုင်တယ်အာသူရနေတော့နိုင်ငံရေးတော်အားတွေကိုခေါ်ပြီးခန့်နဲ့တွဲကြောင်းလို့အာသူတို့ထဲမှာလည်းအာပါတီတိုင်းကောင်းဆောင်တွေကိုတောင်းအားပေးတာတွေဖီအားပေးတာတွေဝေဖန်နေတာရှိကောရှိလာနိုင်
တယ်ဟုတ်ကဲ့
ဒါနဲ့အခုကကောင်းပါလေတော့ပြည်ဝနိုင်ငံရေးတော်အားတွေကိုဟု
တ်ကဲ့ကျေးဇူးပါကိုမောင်ထမနာကျွန်တော်ဒီမှာရန်ကုန်မြို့ကဒီကိုစလိုင်းပွေကုန်းကိုလည်းအလှည့်ပေးချင်ပါတယ်ကိုစလိုင်းပွေကုန်းသဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တူတူလေးနဲ့ဆွေးနွေးမယ်ဆွေးနွေးမယ်ဆိုရင်တော့အခု NLD သွားနေတဲ့မူဝါဒတော့ကျွန်တော်တို့သဘောကျပါတယ်ဆိုတော့အခုလွတ်တော်ကြီးရကိစ္စနဲ့အဲ့ဒီဈေးချတဲ့ပုံစံအခုချိန်ကြီးတော့လူတွေကလည်းတော်တော်သဘောကျပါတယ်တိုးတိုးညာလည်းပဲအချို့ကြီးကိစ္စရောက်လာတဲ့ချိန်မှာအခုသမရတို့ဘာတို့မှာအဲဘာတွေစကားပြောလာတဲ့ချိန်မှာအခုအကြံခံကြီးကဥတုရဆွေမာတို့ကိစ္စတို့ဘာတို့ညံ့ညံ့ပြောလာတယ်ဆိုတော့ကျွန်တော်အကြံပေးချင်တဲ့ဥစ္စာကတော့ဒီအကြီးအကဲထိဆုံးမှနေရာကိုတော့ NLD ပဲယူစီစင်းတယ်။တကယ်လို့များသူရဆွေမန်းလူမျိုးနောက်ပြီးတော့ဥခွန်ထူးလူမျိုးကိုသမရအပြံပြအဖွဲ့အဲ့လိုမျိုးအစင်းလောက်ပဲကျွန်တော်ကတော့ဟိုခံထားစီစင်းတယ်။တကယ်ထဲထဲဝင်ဝင်အလုံးလုံးနဲ့တူတဲ့တူဒီနေရာမှာတော့တကယ်လို့များတော်လှန်ကြီးကာလတုန်းကတကယ်လူထုအတွက်မဇက်တည်ပြီးတော့မှတကယ်လူတော်လူကောင်းတွေကိုတော့ကျွန်တော်တို့ခံထားစီစင်းပါတယ်။ဒါမှမဟုတ်ပဲနဲ့အခုကြမှာ2020နောက်ပိုင်းကြမှာပေါ်လာတဲ့လူတွေကတော့ဟိုကျွန်တော်တို့ NLD ပါတီဝင်မဟုတ်တဲ့သူတွေကိုတော့ကျွန်တော်သိပြီးတော့မှမခန့်ဖြစ်ချင်ပါဘူးဆိုတော့အားလုံးတော့ဒီလေချိန်ထိတော့ကောင်းပါတယ်ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျဆော့ဆော့ဒီ school slime ပွေကုန်းပြောခဲ့တဲ့အချက်တစ်ချက်ကလည်းစိတ်ဝင်စားစရာကောင်းပါတယ်တခုရှိတာဒီ NLD ပါတီရင်းမှာရောအခုသူခန့်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့တချို့ကကြတော့တစ်ချိန်တစ်လျှောက်လုံးအနစ်နာခံလောက်ခဲ့ကြရတယ်အခုချိန်ကျမှဘေးပယ်ခံရတယ်ဆိုတဲ့ခံစားချက်မျိုးတွေမပေါ်နိုင်ဘူးလားနောက်တစ်ခါဒီဖိနှိပ်ခံရတဲ့အချိန်မှာတော့လက်တွဲပေါ်ဒီမဟာမိတ်နိုင်ငံရေးအင်အားစုတွေအနေနဲ့ရောနေရာမပေးနေရာအပေးမခံဘူးဆိုတဲ့ခံစားချက်မျိုးတွေရောမပေါ်နိုင်ဘူးလားဦးစီသူအောင်မြင့်သဘောထားဆွေးနွေးပေးပါအောင်ခင်ဗျ
အဲ့ကျမတို့ကမိကုန်းထဲမှာရှိရဲသူကနှစ်ပိုင်းပေါ့ပထမတစ်ပိုင်းကတော့ NLD ထဲကပဲဟုတ်တယ်အတိတ်ကာလတုန်းကတက်ပွဲဝင်ခဲ့တယ်အနစ်နာခံခဲ့တယ်ထောင်တွေကျခဲ့တယ်အဲမိသားစုတွေဖျို့ဖျက်ဖြစ်ခဲ့တယ်ဒါတွေကြောင့်မို့လို့ဟိုတာဝန်တွေယူပြင်တယ်တာဝန်တွေပေးပြင်တယ်ဆိုရဲအယူဆကတော့ကျွန်တော်တော့အဲ့လိုမျိုးကိုလက်မခံပါဘူးဒါဖြစ်လို့လဲဆိုတော့ဒီလိုမျိုးတိုင်းပြည်တွေအနစ်နာခံတယ်လုပ်တယ်ခိုင်တယ်ဆိုတဲ့ဥစ္စာကဘာတိရတိုက်တွန်းချက်မှမပါဘူးကို့ဘာသာကိုလုပ်တာပါဒီဥစ္စာတွေနဲ့ပတ်သက်ရင်ဟိုဆံပေးလို့ဟိုဖြေးပြန်ယူတာတော့ဟိုအခြေတောင်းလို့တောင်းတာမျိုးတို့ကလုတ်ကောင်းတဲ့အရာမဟုတ်ပါဘူး။ဒါချင်းမဆိုအများနဲ့စဉ်းစားရမှာကတိုင်းပြည်ကိုကောင်းရကောင်းကျိုးတိုးတက်ရတိုးတက်ကြအောင်ဒါကိုပဲစဉ်းစားရမှာပါ။အဲ့ဒီတိုင်းပြည်ကောင်းရကောင်းကျိုးအတွက်ကိုကိုဟာဒီနေရာမှာမရရင်ဟိုနေရာမှာတိုင်းပြည်အတွက်အလုပ်ကြီးပြုရမယ်ဆိုတဲ့စိတ်ကူပဲဟိုအများနဲ့တွေးပြီးတော့တွေးပြင်ပါတယ်။ဒါမှမဟုတ်ပဲလေဒီအခြေတောင်းတဲ့စိတ်ဒီနဲ့ဆိုရင်တော့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကဒါအနောက်ရှေ့အများကြီးဖြစ်ပါတယ်။နောက်တစ်ခုကအခြားပါတီတွေနဲ့လုပ်ဖို့ကံတဲ့ပါတီတွေနဲ့ညှိနှိုင်းရမယ့်ကိစ္စမှာဆိုရင်လည်းဒီလိုပါပဲ။အဲ့ဒီကကပါတီရဲ့သဘောထားကလည်းအတော်အရေးကြီးပါတယ်အခုလောလောဆယ်ဆိုရင်ဒီရခိုင်ပါတီကခြေရည်ထုတ်ထားတဲ့ဥစ္စာကတတော်ကိုဟိုအပေါင်းလက္ခဏာမဆောင်တဲ့ခြေရည်မျိုးတွေထုတ်တဲ့ခါကျတော့ NLD လူမျိုးကလည်းလောလောဆယ်ရဲ့ဒီဖြစ်ပါလိမ့်မယ်တကယ်တကယ်ကျတော့ပါတီတွေမှာသူတို့ထုတ်ပြချက်နဲ့သူတို့ရှိပါတယ်ဥပမာအခုချိန်ရဲ့အမျိုးသားပြည်တော်ဒုက္ခရအတွက်ဦးအေးသာအောင်ကိုတင်ပြဖို့ NLD ကကမ်းလှမ်းတယ်အဲ့ဒီခါကျရင်သူ့ရဲ့ပါတီခေါင်းဆောင်တယောက်ပဲသူလည်းသူ့ပါတီနဲ့သူညှိနှိုင်းကြည့်ညှိနှိုင်းလို့ရတယ်မညှိနှိုင်းလည်းနေမရတယ်ပါတီရလည်းတော့လက်ခံရလည်းရတယ်လက်မခံရလည်းနေလို့ရတယ်။ဘာလို့ပြောပြောကုပေါင်းဆောင်ရွက်မှုတွေဆိုတာကဟိုသူ့တက်ဆိုင်ရနဲ့ပဲတွားပြီးတော့တက်ဆိုင်တယ်။ NLD ကအကုန်လုံးကိုလိုက်ပြီးတော့ပြရမယ်ပြရမယ်သူတို့သဘောတူမှလုပ်ရမယ်ဆိုတဲ့ဥစ္စာကတော့ဒါတော့ဟိုသဘောကမကျပါဘူး။ဒါတက်ပေါ့ဟိုဘယ်လိုခေါ်လဲညှို့မောင်းဆိုးရလည်းဒီဟာမဟုတ်ပါဘူး။ NLD ကသူအားလုံးအပြတ်သက်နိုင်တယ်သူ့ဘာသာသူလုံးချင်တာလုံးလို့ရနိုင်တယ်အစိုးရလည်းဖွင့်လို့ရနိုင်ပါရဲ့နဲ့ဒါတကယ်ကိုအမျိုးသားပြန်လဲပြည်မြရေးတိုင်းသားစီလုံးမျိုးရေးနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုကြည့်ပြီးတော့ကဒီကပူပေါင်းဆောင်ရွက်မှုကလုပ်တာပဲအဲ့ဒါကိုနားလည်ဖို့လို့လုပ်ပါလေ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတောထရှင်တယောက်ပေးထားတဲ့စာကိုလည်းကျွန်တော်ဒီမှာအလင်းတင်တော်ဖော်ပြခြင်းပါလေဥစိန်မောင်မိတ္တိလာပါနန်းလောင်ကျေးဇူးပြုဖတ်ပြပေးပါ
ဟုတ်ကဲ့ NLD ကပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုတမတ်ကျင်ညာခဲ့ပြီးဖြစ်ပါတယ်တဲ့ NLD ပါတီဝင်ဖြစ်တဲ့တိုင်ရနာအမတ်တူကိုအမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ် NLD ပါတီဝင်မဟုတ်တဲ့တခြားပါတီကပါတီဝင်တိုင်ရနာကိုယ်စားလှယ်တူကိုဒုတိယဥက္ကဋ္ဌအတာဝန်ပေးထားပါတယ်တဲ့ပြည်သူ့လွတ်တော်မှာလည်းဒုတိယဥက္ကဋ္ဌကိုတခြားပါတီဝင်တိုင်ရနာတူကိုတာဝန်ပေးထားပါတယ်ဒါကြောင့်ဥပဒေပြုရေးအာဏာအတွက်အပြန်အလှန်ထိန်းနိုင်တဲ့အကျိုးကိုရရှိမယ်။တိုင်းရင်းသားတွေတခြားပါတီဝင်တွေနဲ့လက်တွဲဆောင်ရွက်မှာကိုပြသရကြပါတယ်တဲ့။ NLD ကလက်ဝါးကြီးမဟုတ်ဘူးဆိုတာလက်တွေ့တက်တေပြရရောက်ပါတယ်။အုပ်ချုပ်ရေးပိုင်းမှာလည်းဌာနဆိုင်ရာဝန်ကြီးအဆင့်များမှာတခြားပါတီဝင်တွေလွတ်တော်အမှန်မဟုတ်တဲ့တင့်တော်သူပြင်ပပုံကိုယ်တွေတိုင်းရင်းသားကိုယ်စားလှယ်တွေကိုလည်းအလေးထားပြီးတာဝန်ပေးဖို့စီစဉ်နေတယ်လို့လည်းသိရပါတယ်တဲ့။အလုံးလက်တွဲပါဝင်ကြိုးပမ်းရေးမှုကိုခင်းနေခြင်းဖြစ်တဲ့အတွက်တဟဆာတာဖြစ်လာနိုင်ပါတယ်။စူပေါင်းညီကြအောင်ချောင်းဖြာဖို့ရရှိပါတယ်။ဘေးထွက်ဆိုးကျိုးမရှိနိုင်ဘူးလို့ယူဆပါတယ်တဲ့။တက်မတော်ကဏ္ဍမှာလည်း NLD ဥက္ကဋ္ဌဟာအတိတ်ကကြတော့တက်မတော်ကောင်းဆောင်များနဲ့စူပေါင်းတွေ့ဆုံညှိနှိုင်းခဲ့ပြီးဖြစ်တာကြောင့်ချောမွေ့ပြေလဲတဲ့လေသားများစကားရများကြားနေရပါပြီလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဟိုအကုန်လုံးကတော့ဟိုဆောဆောဆွေးနွေးကြတဲ့ပုံကိုရဒီပေးစာထဲမှာဖော်ပြထားဆိုတော့ရေဘီဝါအားဖြင့်ကတော့ NLD ရဲ့ခြေလက်နေနဲ့ပတ်သက်လို့ဟိုသစုံတရားကျင့်တတ်ကြတဲ့သဘောထားတွေတွေ့ရပါတယ်။တခုတော့ရှိတာကတော့ဆောဆောဥပိသန်ထောက်ပြတယ်လို့ပေါ့တန်ရန်သားတွေဘက်ကဟို NLD ဘက်ကချင်းကပ်ပုံနဲ့ပတ်သက်လို့ဟိုသဘောမကျစရာကြီးတော့လည်းရှိကောင်းရှိနိုင်ပါတယ်။ဟိုနောက်တစ်ခုကလည်း NLD အနေနဲ့ကတော့ဟိုတန်းပြီမှလည်းလိုအပ်ချက်တွေတပုံကြီးနဲ့ဆိုတော့ဖြည့်ဆည်းစရာကြီးလည်းများတော့အားလုံးကျင့်တတ်အောင်လုပ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ယူဆပါတယ်။ဆိုတော့ဒီတန်းပြီအတွက်ပဲဖြစ်ဖြစ်ပေါ့လေနိုင်ငံရေးနေပြူဟာမဟာပြူဟာအရာပဲဖြစ်ဖြစ်ဦးစားပေးစဉ်းစားတဲ့နေရာမျိုးမှာချင်းကတ်တဲ့နေရာမျိုးမှာဥပေသန်တို့အနေနဲ့ဆိုလို့ရှိရင်ဘလို့ပုံစံမျိုးနဲ့ပိုချင်းကတ်တာမျိုးကကိုမဟာမိတ်တွေရောဖြစ်ဖြစ်နောက်ပြီးတော့ဒီ NLD နဲ့တချင်ကပြိုင်ဘက်ဖြစ်ခဲ့တဲ့ပြီးခိုင်ဖြိုးကပါတီရောဖြစ်ဖြစ်ပေါ့လေဘလို့မဟာပြူဟာမျိုးတွေနေပြူဟာမျိုးတွေနဲ့ချင်းကတ်တဲ့နယ်လို့ဥပေသန်တို့ယူဆလဲခင်ဗျအ
ဲဒီကတော့ NLD ကတောက်ချောက်တချောက်လုံးကိုကျွန်တော်တို့ပြောလာတာပေါ့နော်ကျွန်တော်တို့ Federation Area ဒီတော်စုဆိုတဲ့စကားလုံးကြီးနောက်ပြီးတော့မြို့သားရင်ကြားရှိဆိုတဲ့စကားလုံးကြီးအဲမဲဆွဲတဲ့ကာလမှာလည်းဒါတွေအိုင်းသားဒီအတ္တတွေမှာတောက်လျှောက်အဲဒီစကားလုံးတွေပဲအဲသူတို့ပြောပြီးတော့ဟောဒီလူကိုမဲ့လုံးပြီးတော့ပြောခဲ့တာတွေကျွန်တော်တို့တွေ့ရပါတယ်ဒီလူတွေကလည်းအတိုင်းသားတွေကလည်းသူတို့ကိုယုံကြည်လို့သူတို့ကိုတိုင်းသားဒေသတွေမှာအလုံးတစ်လုံးတစ်ခဲတည်းနဲ့အဲပြတ်ပြတ်တတ်တတ်ထောက်ခံပေးလိုက်ရတာတွေ့ပါတယ်အဲကြောင့်ဒါ NLD ပါတီအနေနဲ့အတောင်တစ်ခုရှိတာကြီးဖက်ဒရေးရှင်းကိုတွားရမယ်ပြည်ထောင်စုစစ်မှန်တဲ့ပြည်ထောင်စုကိုဖော်ဆောင်ရမယ်ဆိုတော့တောင်ဝန်တစ်ခုက NLD ပေါ်မှာကတိတစ်ခုဖြစ်ပါတယ်တော့ဒီလောက်အချိန်မျိုးမှာတော့ကျွန်တော်ဒီမှာလက်နက်ကန်တပ်ဖွဲ့တွေတောင်မှအရှင်းရှင်းကျွန်တော်စပွဲပေါ်မှာထိုင်ပြီးတော့ပြောနိုင်ဆိုနိုင်လာရပြီအဲ NLD နဲ့ဆိုရင်လည်းတက်နဲ့နော်မိုးချုပ်ကြီးမြောင်းဝိုင်းနဲ့ဟိုတွစ်ဆုံဆင်းနေရလဲအချိန်ကြီးလုတ်ပြရပြီအဲ့ဒီလိုအခါမျိုးမှာမျိုးတိုင်းရင်းသားပါတီကိုဘာကြောင့်မတင်ဆိုင်ရတာလဲဘာကြောင့်ကျွန်တော်တို့စပွဲမှာထိုင်ပြီးတော့အချင်းချင်းပြေလည်အောင်မဖြစ်နိုင်ရတာလဲ။ဒါကျွန်တော်တို့ဖွဲ့စည်းပုံအခြေခံရဲ့အားနည်းချက်ကိုဟိုကျွန်တော်အသုံးချပြီးတော့ပေါ့နော်။အခုဆိုရင်မနေ့ကလည်းကြားပါရယ်ဥဝင်ထိန်ကပြောပါရယ်။အာတိုင်းဒေသကြီးတွေမှာဒီလိုပဲနိုင်တဲ့ပါတီကပဲဝင်းရှုံနေရာတွေကိုယူသွားမယ်။အဲဒီပြင်ပါတီတွေကတော့နည်းနည်းပါးပါးအသုံးပြုမယ်ပေါ့။အဲအဲ့လိုမျိုးဟာကျွန်တော်တို့ဖွဲ့စည်းပုံအခြေခံနဲ့အားနည်းချက်ကိုယူပြီးတော့ဟောသူတို့ငိုပြောနေတဲ့ Federation ကိုတွားဖို့ဒီ centralization မှာကြာနော်ဘောရှုပ်အမှုချောချရေးဆိုတဲ့အဲအဲ့ဒီကိုတော့မှသူတို့မတွားနိုင်တဲ့ねเนาะဒီ power sharing ပေါ့ဒီဒီနေဒေသတွေမှာအနိုင်ရတဲ့အထူးသဖြင့်ရခိုင်ဒေသမှာအတကယ်ကို majority ရထားတဲ့ပါတီတစ်ခုကိုတော့မှဝင်းရှုပ်ကိုမပေးနိုင်တဲ့အခြေအနေမျိုးဟိုပြောလာတာဟာအဲသူတို့ပြောနေတဲ့ပြည်ထောင်စုဖက်ဒရယ်ဆိုတဲ့စနစ်နဲ့အဲတခြားကြီးဖြစ်သွားတာပေါ့ဗျာလမ်းလွဲသွားတာပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကပြောပါတယ်အဲကျွန်တော်တို့ majority ရထားတဲ့ရခိုင်ဒေသပါတီဟာအခါကြီးနေဦးဆောင်ပြီးတော့ကျွန်တော်အစိုးရဖွဲ့ရှင်တယ်နော်ကျွန်တော်တို့ဆွေးနွေးရှင်တယ်ဆိုပြီးတော့လဲကျွန်တော်တို့ကဒါလူပုဂ္ဂိုလ်၃ယောက်ကိုကျွန်တော်တတ်ဆတ်ပြီးသားဖြစ်ပါတယ်အဲ့ဒီအခြေအနေကားမှန်းထားတာတော့မှဟာလာဆွေးနွေးဖို့အတိအမှတ်ပြုဖို့သူတို့ respect အလေးထားဖို့သူတို့မှာဆန္ဒမရှိဘူးကျွန်တော်တို့ပေးတာပဲယူငါတို့ပဲဝန်ကြီးချုပ်လုပ်မယ်မင်းတို့ဘလောက်နိုင်နိုင်ဆိုတော့အရင်ကတီခိုင်ချိုးရဲ့အဲလုပ်ပုံလုံးကြီးအတိုင်းကျွန်တော်တို့ကိုလုပ်သွားတာဟာတော့ကျွန်တော်တို့အနေနဲ့အဲ့ဒါကိုဆွေးနွေးရှင်ပါတယ်လို့ဖိတ်ခေါ်ထားတဲ့အပိုင်းမှာအဲအဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့တော့ဒီသွတ်တော်အပိုင်းမှာပဲဖြစ်ဖြစ်ဒီဒီနယ်အစိုးရဖွဲ့တဲ့တိုင်းဒေသကြီးအစိုးရဖွဲ့တဲ့အပိုင်းမှာပဲဖြစ်ဖြစ်တကယ်ဒီတိုင်းရင်းသားပါတီတွေနဲ့အနိုင်ရတဲ့ပါတီတွေနဲ့လက်တွဲပြီးတော့တွားရှင်းဟာတိတ်ကြီးတော့မခက်ပါဘူးအဖေါ်သားကြီးကြီးနဲ့ကျွန်တော်တို့ဖိတ်ကိုဆွေးနွေးမယ်ဆိုရင်ဒီခံကျိုးပါတီပဲဖြစ်ဖြစ်ကျွန်တော်တို့ပါတီပဲဖြစ်ဖြစ်အတူပဲအတူတူပူးပေါင်းပြီးတော့လှုပ်ဆောင်ဖို့ကျွန်တော်တို့ကသိရှိပါတယ်ကျွန်တော်တို့လည်းဒီတိုင်းနိုင်ငံကြီးကို
ဟိုဖြိုခွဲဖို့ကျွန်တော်တို့ပြိုခွဲစီရှင်လို့မဟုတ်ပါဘူးကိုဒေတာရဲ့အတန်လေးတွေအဲကိုတိုင်းသားတွေရဲ့လုတ်ပိုင်ခွင့်တွေရအောင်အတွက်အဲကျွန်တော်တို့ကစူးစမ်းပြီးတော့တိုက်ပွဲဝင်ခဲ့ရတယ်အဲဒီလူတွေကိုဥဆောင်ပြီးတော့လုတ်ခဲ့ရတယ်ကျွန်တော်တို့အတန်အနေမပြောက်စေချင်ဘူးဟာမင်းတို့ရခိုင်ပါတီကဘလောက်နိုင်နိုင်ဘယ်သူကနိုင်နိုင်တိုင်းသားပါတီကြီးငါတို့ပြင်းမှဝင်းချုပ်ရမယ်ငါတို့လုံမှဟာမင်းတို့ပြင်းမှရကမ်းမှရမယ်ဆိုတော့အမြင်မျိုးကိုပြည်သူတွေမမြင်စေချင်ဘူးအဲ့လိုမြင်သွားရင်တော့ကျွန်တော်တို့ပြည်သူကကျွန်တော်တို့ကိုအချင်းပေးသွားလိမ့်မယ်အဲကျွန်တော်တို့ရဲ့ရက်ဒီချက်တိုင်းသားအတန်တွေပျောက်သွားလိမ့်မယ်အဲ့ဒါကျွန်တော်တို့ရဲ့အတိတ်အဆိုးရှက်ဖြစ်တဲ့အတွက်နဲ့ကျွန်တော်တို့နဲ့ in line ဆက်လက်ပြီးတော့ဟာတဆွဲတဲ့ထိုင်ပြီးတော့ကျွန်တော်တို့ကိုကြီးအကိုလိုဟာလားပြပကြည့်ပြီးတော့ရှင်းနေရင်ကျွန်တော်တို့ကလည်းပူပေါင်းဆောင်ရဲဖို့အသိရှိပါတယ်အဓိကတော့အပြုတ်ဘောနဲ့ရှင်းကပ်ပြီးတော့ကျွန်တော်နဲ့ရှင်းနေလို့ဆောင်ဖို့ကျွန်တော်တို့ကတိုက်တော့ပါတယ်ကျေးဇ
ူးပါကျွန်တော်အစီအစဉ်အဆုံးမသက်ခင်မှာကျွန်တော်ဥတုဝေကိုလည်းအလှည့်ပေးခြင်းပါတယ်အဲ့တော့ဥတုဝေအနေနဲ့ရောခင်ဗျာကျွန်တော်ဒီ NL အနေနဲ့မချခင်ဆိုရင်လည်းအစိုးရဖွဲ့တော်မယ်ဟိုတိုင်းနယ်ပြည်နယ်ဒီမှာလည်းဖွဲ့စည်းကြမယ်ဆိုတော့ပါတင်ပါထိုက်တဲ့သူတွေကိုဘယ်လိုအခြေခံမျိုးတွေနဲ့စဉ်းစားသင့်တယ်လဲ
ဒီလိုကမြပါတီတွေကတော့ဟိုတပါတီနဲ့တပါတီအခြေအနေချင်းမတူဘူးလေနော်အဲ့ဒီသူတို့ရဲ့အခြေအနေပေါ်မူတည်ပြီးတော့မှဒါဟာစဉ်းစားဆုံးဖြစ်ကြတာဖြစ်တာ우အဲ့ဒီတော့အာဘာပဲပြောပြောဟောဒါ NLD ကလည်းပဲဒါသူလှုပ်တင်တာပေါ့နော်နိုင်ငံရေးဆိုတာကတော့ဟိုဖြစ်နိုင်တာကိုလှုပ်တာကောင်းတာပေါ့နော်ဖြစ်တင်တာတွေကိုဖြစ်နိုင်တာကိုလှုပ်တာကောင်းတယ်ဆိုတော့အဲ့ဒီပေါ်မှာအခြေခံပြီးတော့သူစဉ်းစားမှာပဲလीနော်အဲ့တော့သူစဉ်းစားချက်ကိုဒါမှန်တယ်လို့ဆိုတဲ့ဥစ္စာကိုတော့ဖြစ်ရင်အဲဘယ်နည်းနဲ့ပဲဖြစ်ပေါ့ဗျာဒါအဲ့ဒီကိုဥတည်ပြီးတော့ဇွဲနဲ့ပေါ့ဒီဇိုင်းမှမှကြိုးစားမယ်ဆိုရင်ဖြစ်ရင်ဒါအောင်မြင်မှာပါနော
်
ဒါသူကဘယ်လိုချင်းကမယ်ဆိုတာလဲသူအတီးဆုံးဖြစ်မှာပေါ့ဗျာကိုယ်ပါတီရဲ့တချို့ပါတီချင်းမတူဘူးလीနော်အရေးယူဆချင်းလည်းမတူဘူးဆိုတဲ့ခါကျတော့အကောင်းဆုံးဖြစ်အောင်ဒါတော့ချင်းကတဲ့နီဟူဒါတူအခုလည်းပဲအဲ့ဒီလိုကြိုးစားတယ်လို့ပဲကျွန်တော်မြင်ပါတယ်အဲ့လိုဒီဇိုင်းမှမှကြိုးစားရင်တော့လည်းအောင်မြင်မှာပါဗျာနော
်ဟုတ်ကဲ့ကျေးဇူးပါပါဝင်ဆွေးနွေးပေးကြတဲ့ဝိုင်းရဲနိုင်ငံရေးသမားကြီးဥတူဝေရခိုင်မျိုးသားပါတီရဲ့ဥပေသန်းတင်းစားဆရာဦးစီသူအောင်မြင်နဲ့ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သူကိုအောင်နဲ့အတူကိုအောင်လေးဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့17:00နာရီအထိလိုင်းတူမီတာ30နဲ့50တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါ။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုမှသိငင်ထိုက်ကပြောပြပေးပါအောင်ရှင်။
စီးရီးယားနိုင်ငံတွင်၅နှစ်ကြာပြည်ပခါရီအဆုံးသတ်ရေးအတွက်မရေရာလှတဲ့တဆင့်ခံဆွေးနွေးမှုတွေကတော့ဒီကနေ့အင်္ဂါနေ့မှာဒုတိယနေ့အဖြစ်ချင်းနှင်းဝင်ရောက်ခဲ့ပြီဖြစ်ပြီးနှစ်ဖက်စလုံးတို့ကလည်းစည်ရင်းစည်ရနာမမှန်ဘူးလို့အပြန်အလှန်ဆွဆွဲနေကြပါတယ်စီးရီးယားနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်စတက်ဖန်ဒီမစ္စထရီယာကဒီကနေ့အင်္ဂါနေ့မှာတော့စီးရီးယားသမ္မတဘာရှားလ်အာဆာအစိုးရကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပါတယ်အတိုက်ခံတွေဆွေးနွေးမှုကနေထွက်ခွာမသွားစေဖို့တစ်ဖက်ကဆွေးနွေးနေရတာမို့မနေ့တင်းတင်းလာနေတုန်းကစီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဖို့ကိုခုလအထူးကိုယ်စားလှယ်ဆိုင်းငံ့ထားခဲ့ရတာဖြစ်ပါတယ် IS အစိုးရတွေကိုချေမှုန်းရင်းနိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေကလမ်းကြောင်းမှန်ပေါ်ရောက်နေပြီလို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်ဒါပေမဲ့လေပြားနဲ့အီရတ်နိုင်ငံတွင်တည်ငြိမ်အေဂျင့်ရဲ့အတွက်ထောက်ပံ့ဖြစ်စေဖို့ဒီထက်ပိုလှုပ်ဖို့လိုတယ်လို့လည်းသတိပေးပါရယ်။နိုင်ငံပေါင်း20လောက်ကကိုယ်စားလှယ်တွေနဲ့ IS အစွန်းရောက်တွေကိုတိုးမြင့်ချေမှုန်းရေးဆွေးနွေးကြမယ်။ရောမမျိုးကဝန်ကြီးအဆင့်ဆွေးနွေးပွဲအဖွဲ့မှဝန်ကြီးကယ်ရီမင်ကွန်းပြောဆိုခဲ့တာဖြစ်ပါရယ်။အမေရိကန်ပြည်ထောင်စု Iowa Caucus လို့ခေါ်တဲ့ Iowa ပြည်နယ်တွင် Republican Party တွင်သမ္မတလောက်အမည်တင်သွင်းမှုတွေမှာအထက်လွှတ်တော်အမတ် Ted Cruz ကဘီလီယံနာတထေးကြီး Donald Trump ကိုအနိုင်ရပါရယ်။Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟော Hillary Clinton နဲ့ဘားမောင်ထက်လွတ်တော်အမတ် Bernie Sanders တို့ကတော့မဲရလတ်အတူတူနှိပါရရှိခဲ့ပါတယ်။မဲရလတ်90ရာခိုင်94ရာခိုင်နှုန်းရေးတွက်ပြီး Hillary Clinton က Bernie Sanders ထက်တက်သမာ2ရာခိုင်နှုန်းလောက်ပဲအသားစီးရနေပြီးအပြတ်အသတ်အနိုင်ရတယ်လို့ပြောလို့မရနိုင်တဲ့အနေအထားမှာရှိခဲ့တာပါ။ဒါကြောင့် Iowa ပြည်နယ်တွင်ရွေးကောက်ပွဲစီးမြင်အရခေါင်းပန်းလှဆုံးဖြတ်ခဲ့ပြီးနောက်ဆုံးမှာတော့ Hillary Clinton အနိုင်ရရှိခဲ့ပါတယ်။
သတင်းချင်းချုပ်ကိုမတင်ရင်ထိုက်ကပြောပြပေးခဲ့တာပါရှင်။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubensky ဖြစ်ပါတယ်။ VOA American အသံမင်္ဂလာမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24 kHz 13.3 ည၊လိုင်းဒိုမီတာ40 kHz 9:30၊လိုင်းဒိုမီတာ48 kHz 6.85 ၊လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းဒိုမီတာ190 kHz 15.5ရောကနေဖန်ယူနိုင်ကြပါရဲ့ရှင်။
This program has come to you from the Voice of America, Washington.